Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American တန်ကနေ2023ခုနှစ်ဖေဖော်ဝါရီလ6ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio အသံလွှင့်အစီအစဉ်တွေကိုရုပ်တံကားပါရှုစားနိုင်ကြပါတယ်ရှင်။ဒီညမှာထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့ line to meter 1925နဲ့32တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်မူကကျွန်မစုမမ
ကျွန်တော်တမောင်သားမှာအနေခံသိကင်းငိုင်းကြပါစေဗျာ။ဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့ Ukraine တပ်ဖွဲ့တွေအတွက်ကနေဒါကလှူဒန်းတဲ့ Leopard 2တင်ကားတွေဟာပိုလန်နိုင်ငံကိုတနင်္လာနေ့ကရောက်ရှိသွားကြပါပြီ။တရုတ်ကတမန်နိုင်မှုအတွက်အိန္ဒိယဟာအိန္ဒိယသမုတ်ပြာကရေတပ်အင်အားကိုခိုင်မာအောင်ပြင်ဆင်နေသလိုတခြားနည်းပညာပိုင်းမှာလည်းအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့ညှိနှိုင်းနေကြပါတယ်။မြန်မာနိုင်ငံအတွက်စစ်ရေးပဋိပက္ခတွေကြားဘာသာရေးဝတ်ပြုဆူတောင်းတဲ့နေရာတွေကိုအကာအကွယ်ပေးဖို့ဘာသာရေးကောင်ဆောင်တွေကတောင်းဆိုနေပေမဲ့ February 4ရက်နေ့ကကယားပြည်နယ်ဖေကုံမြို့အတွင်းနောက်ထပ်ဖျားချောင်းတစ်ခုပေါ်မော်တာကြီးတွေကျောက်ပြီးပျက်စီးခဲ့တဲ့သတင်းတွေနဲ့တခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုမဆုမွန်နဲ့ပဲတင်ပြပေးကြပါပါ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးသတင်းနေနဲ့အတူဒီညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စကိုင်းတိုင်းကမ်ဘလူးနယ်ထဲမှာတော့ကမ်ဘလူးနယ်ကျွန်းလာနေတဲ့ကျေးရွာပေါင်း17ရွာမိရှုခံရပြီးတော့ကလေးငယ်3ဦးအပါအဝင်ဒေသခံပြည်သူ15ဦးတပ်ဖြတ်ခံခဲ့ရပါတယ
်ဇန်နဝါရီလအတွင်းမှာကမ်ဘလူးမြို့နယ်မှာတော့စုစုပေါင်းအင်ဂျီ103လို့ပေါ့နော်ကျွန်းလာမြို့နယ်မှာတော့186လို့ပေါ့တကယ်လုံးသာဆိုရင်289လုံးမိရှုခံလိုက်ရတာပေါ့
ဒီသတင်းအပြည့်အစုံမကြခင်မှာနားဆင်ရပါမယ်ရှင်။နောက်စေအုပ်ချုပ်ရေးကြီးညာခံထားရတဲ့သခိုင်းတိုင်းပလဲကမြို့ပေါ်ရဲစခန်းကိုဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပါတယ်။ကဏီဘက်မှာတော့စစ်တပ်က၄ကျောင်းကနေတိုက်နေပါတယ်။ကရင်နီလွိုက်ကော်မှာတော့စစ်ကောင်စီစစ်ကြောင်းထိုးမဲ့ရန်ကိုစိုးရိမ်လို့ဒေသခံ3000လောက်တိမ်းရှောင်နေရပါတယ်။မနေ့ကကျင်းပမဲ့ရှမ်းပြည်မြို့သားနေမှာတော့ဘာတွေဆွေးနွေးနိုင်ခြင်းရှိသလဲဆိုတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ခုရှင်ဆုံးကတော့တနင်္လာညရဲ့ထိတ်တဲရောက်သတင်းတွေကိုဥတမောင်တန်းနဲ့အတူကျွန်မစုမတင်ဆက်ပေးပါမယ်ရှင်။
ယူကရိန်းတပ်ဖွဲ့တွေအတွက်ကနေဒါကလူဒန်းနဲ့လက်ပတ်2တင်ကားတွေဟာပိုလန်နိုင်ငံကိုတရင်ငွေတွေကရောက်ရှိလာကြပါတယ်။ကနေဒါကာဝေးဝန်ကြီးက Twitter လူမှုစာမျက်နှာမှာဒီသတင်းကိုတင်ထားခဲ့တာပါ။တင်ကားတွေကလေယာဉ်ကနေဆင်းသက်လာကြတဲ့တပ်ပုံကိုလည်းတင်ထားပါတယ်။မေတာလေးတက်တဲ့ပို့ဆောင်ရေးလေယာဉ်ပေါ်ကိုစနေနေ့ကတင်ကားတွေတက်နေကြတဲ့တပ်ပုံကိုလည်းတင်ထားပါတယ်။ယူကရိန်းစစ်သားတွေကိုတင်ကားအသုံးပြုပုံလေ့ကျင့်ပေးကြမယ်ကနေဒါစစ်တပ်ကမိပြတွေကလည်းအတူလိုက်ပါသွားကြပါတယ်။လေ့ကျင့်ရေးတင်နန်းတွေကတတိယနိုင်ငံမှာတင်ပေးမှာပါ။ယူကရိန်းကိုအမေရိကန်နဲ့အနောက်နိုင်ငံတွေကအကူအညီပေးရမှာကနေဒါနိုင်ငံကလည်းပါဝင်ခဲ့ပြီးတင်ကားနဲ့ကြီးတက်သုံးတိုက်ပွဲဝင်ရင်တွေကိုပို့ပေးတာဖြစ်ပါတယ်။ယူကရိန်းကျူးကျော်စစ်တနည်းဖြင့်နှစ်ပတ်လည်နေ့ကနီးကလာပြီးဖြစ်တဲ့အတိုင်းရုရှားကအကြီးအကျယ်ဘုံကျဲတိုက်ခိုက်လိုက်မယ်လို့ယူကရိန်းတာဝန်ရှိသူတွေကတွက်ဆထားကြပါတယ်။မြို့တော်ကီဖ်အပါဝင်မြို့ကြီးတော်တော်များများကိုတိုက်ခိုက်လိုက်မယ်လို့ယုံကြည်နေကြပါတယ်။အခုပို့တဲ့တင်ကားတွေဟာယူကရိန်းကတံပြန်ထိုးစစ်ဆင်ရမှာအသုံးပြုနိုင်ဖို့အတွက်ဖြစ်ပါတယ်။
တရုတ်ကိုတံပြန်နိုင်မှုအတွက်အိန္ဒိယဟာအိန္ဒိယသမုဒ္ဒရာကရေတပ်အင်အားကိုခိုင်မာအောင်ပြင်ဆင်နေတယ်လို့တခြားနည်းပညာပိုင်းမှာလည်းအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ဖို့ညှိနှိုင်းနေကြပါတယ်။အိန္ဒိယနိုင်ငံဟာအိန္ဒိယသမုဒ္ဒရာမှာလေယာဉ်တင်သင်္ဘောနှစ်စင်းချထားမဲ့အစီအစဉ်အရလေယာဉ်တင်သင်္ဘော INS ဘီဂရာမက်တီထရာကိုချထားနိုင်အောင်ပြင်ဆင်နေတာဖြစ်ပါတယ်။တရုတ်ရဲ့တိုးမြင့်လာနေတဲ့စီးရဲဆောင်ရွက်ချက်တွေကိုတံပြန်နိုင်မှုအခုလိုအိန္ဒိယဘက်ကပြင်ဆင်နေတာပါ။အိန္ဒိယနိုင်ငံမှာပဲတည်ဆောက်ခဲ့တဲ့လေယာဉ်တင်သင်္ဘောကိုစက်တင်ဘာလတုန်းကရေချထားခဲ့ပြီးတော့အခုလိုမျိုးလေယာဉ်တင်သင်္ဘောကိုချထားဖို့ပြင်ဆင်နေတာဖြစ်ပါတယ်။ဒီသင်္ဘောကတော့ရုရှားကနေဝယ်ယူထားတာဖြစ်ပါတယ်။ဒီနှစ်ကုန်မှာအပြည့်အဝလှုပ်ရှားနိုင်အောင်စတင်ပြင်ဆင်နေရလဲဖြစ်ပါတယ်။တရုတ်ကဂျွန်လမှာတရုတ်တောင်ပိုင်းပင်လယ်ပြင်မှာလေယာဉ်တင်သင်္ဘောတစ်စင်းကိုချထားခဲ့ပြီးတော့မကြာမီနှစ်တွေမှာပဲအိန္ဒိယသင်္ဘောတွေကိုဝင်လာလိမ့်မယ်လို့မျှော်လင့်ထားကြပါတယ်ရှင
်။အနောက်ဘက်ကကဒုက္ခသည်စခန်းကိုဝင်ရောက်စီးနှင်းခဲ့ရမှာပါလက်စတိုင်းတင်တမအနည်းဆုံး5ယောက်သေဆုံးသွားခဲ့တယ်လို့ Israel လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။အစ္စရေးခြေဆိုင်နေထိုင်ရာဗရက်ရဲ့ရီဟိုဗျူကစားတော့ဆိုင်တစ်ခုကိုဇန်နဝါရီ28ရက်နေ့ကဝင်ရောက်တိုက်ခိုက်ဖို့ကြိုးစားခဲ့တာနဲ့ပတ်သက်ပြီးတန်ရရှိသူတွေဟာအခုလိုဝင်ရောက်စီးနှင်းရတာနဲ့ပြစ်မှတ်ဖြစ်ပါတယ်လို့အစ္စရေးကဆိုပါတယ်။သေဆုံးသွားသူ9ယောက်နဲ့2ယောက်ကဟာမတ်စစ်သွေးကြွတွေဖြစ်တယ်လို့ပြောပါတယ်။တခြား3ယောက်ကတော့ဝင်ရောက်စီးနှင်းရမှာပြန်လည်တိုက်ခိုက်သူတွေဖြစ်တယ်လို့အမည်မဖော်လို့တဲ့တာဝန်ရှိသူကဆိုပါတယ်။ပ Palestine Chama Etanagado, they be out single chechen a team of you, they bear. Though you die, I get a little so beat Yogado, a third and pinned it, loop your body.
မြောက်ကိုရီးယားမှာလေယာစိုက်ပျိုးရေးခံနာမြင့်တင်ရေးအဓိကထားပြီးဆွေးနွေးမယ်ညီလာခံတရားကိုဖေဖော်ဝါရီလနောက်ပိုင်းမှာကျင်းပဖို့ပြင်ဆင်နေပါတယ်မြောက်ကိုရီးယားကစီးပွားရေးအရပို့ပြီးတော့မှအထူးကြံလာနေချိန်မှာနျူကလ িয়ার နဲ့ပေါ်လစ်ဘျူရိုဖွဲ့ဝင်တွေဟာတနင်္ဂနွေနေ့တုန်းကတွေ့ဆုံခဲ့ကြပြီးတော့စိုက်ပျိုးရေးဆရာမဟာဘျူဟာတွေကိုပြန်ပြီးတော့တုံ့တက်ဖို့နဲ့ရီမန်းချက်အစ်စ်တွေချမှတ်ဖို့အတွက်ပါတီဗဟိုကော်မတီစုံညီစည်းဝေးကိုဖေဖော်ဝါရီလနောက်ပိုင်းမှာကျင်းပဖို့သဘောတူခဲ့တယ်လို့နိုင်ငံပိုင် KCNA သတင်းကတနင်္လာနေ့မှာထုတ်ပြန်ပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအဓိကအပြောင်းအလဲကိုအရှိန်ဟုန်မြင့်လှုပ်ဆောင်သွားဖို့လိုအပ်နေတာကိုအာနာယပါတီအစိုးရအဖွဲ့ဝင်တွေကအတိမတ်ပြုတာကိုလည်းသတင်းကဖော်ပြပါတယ်မြောက်ကိုရီးယားကောင်စားကင်ဂျုံအုံကနျူကလ িয়ার
လက်နဲ့စူးစောင်းချက်ထွင်မှုအပြင်းထန်တွန်းအားပေးလှုပ်ဆောင်နေသလိုဒီသတင်းပတ်ထဲမှာပြုံရမ်းမှာစီးရေးပြခန်းနာကြီးတစ်ခုပြုလုပ်ဖို့ပြင်ဆင်နေချိန်မှာပဲအခုလိုမျိုးလေယာစိုက်ပျိုးရေးခန်းနာနဲ့ပတ်သက်တဲ့ညီလာခံကိုကျင်းပဖို့စီစဉ်နေတာဖြစ်ပါတယ်ရှင်
၉၀ဟတ်၁၅၄၅၃၉၊လိုင်းဒိုမီတာ၂၅၊ကီလိုဟတ်၁၁၈၃၉၊လိုင်းဒိုမီတာ၃၂၊ကီလိုဟတ်၉၃၃၅၀အပြင်စနေတနင်္ဂနွေမှာထိုင်းလန်မီတာ၁၉၀၊ကီလိုဟတ်၁၅၇၅၀ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။တနင်္လာညပိုင်းသတင်းတွေကို VOE ကစောင့်တွေကတောင်းဆိုနေပေမဲ့ဖေဗရူလီ၄ရက်နေ့ကကြားပြည်နယ်ဖေကုံမြို့တွင်နောက်ထပ်ဖျားကြောင်းတစ်ခုပေါ်မော်တော်ကြီးတွေကြားရောက်ဖြတ်စီးခဲ့တဲ့အကြောင်းယူနီယန်အော့ဖ်ကက်သလစ်အေရှန်နျူးစ်ကသတင်းကဆိုပါတယ်စစ်တပ်ကပြစ်လိုက်တဲ့မော်တော်ကြီးတွေဖေကုံမြို့ဝါရီကောခူရွာနီးကဖျားကြောင်းကိုထိမှန်ခဲ့တာလို့ဒေသခံတွေရဲ့ပြောဆိုချက်ကိုကိုးကဖော်ပြထားပါတယ်ကြားပြည်နယ်ရက်ကွန်မြို့ ာဂန်တွေက VOE ကိုပြောပါတယ်လက်နဲ့ကြီးကြားလို့နေအလုံး20နဲ့ဘုရားကျောင်းတစ်ကျောင်းထိခိုက်ပျက်စီးတယ်လို့ဝါရီကောခူရွာအနီးကုန်းသာရွာခံတူက VOE ကိုပြောပါတယ်ပြီးခဲ့တဲ့လဇန်နဝါရီလတတိယပတ်အတွင်းကပဲတရုတ်နှစ်တကူအထိတ်မှမင်ကုန်းမှာပုပ်ယဟန်မင်းကြီးဖရန်စစ်ကစကိုင်းတိုင်းရေဦးမြို့နယ်ချမ်းသာကြီးရွာကနှစ်ပေါင်းရာကျော်ခရစ်ယာန်ဘုရားကျောင်းမိရှုဖြက်စီးခံရတဲ့တရင်နဲ့ပတ်သက်လို့အထူးစိတ်မကောင်းဖြစ်မိတဲ့အကြောင်းမွေးကြခဲ့ပါတယ် PDF လက်နက်ကိုင်အဖွဲ့တွေနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကိုတိုက်ခိုက်တဲ့မြန်မာစစ်တပ်ရဲ့ထိုးစစ်တွင်ချမ်းသာကြီးရွာကဘုရားကျောင်းပါဝင်ဘာသာရေးကျောင်းတွေမိရှုဖြက်စီးခံခဲ့ရတာလက်နက်ကြီးထိမှန်ပြသခဲ့တာစတဲ့တရင်တွေပေါပေါနေပြီးညီညာရေးကိုရှေ့ရှုကြဖို့ကိုယ်ကွယ်ဝတ်ပြုနေရာတွေကိုအကောက်ွယ်ပေးဖို့ယဟမတ်ချားလ်စ်ပောင်ဘူအပါဝင်မြန်မာနိုင်ငံဘာသာရေးကောင်ဆောင်တွေကမြစ်တရခံနေပါတယ
်တူရကီနိုင်ငံမှာတော့ပြင်းအား9တသမရှိတဲ့မြေငလျင်တနင်္လာနေ့အစောပိုင်းတုန်းကလှုပ်ခတ်ခဲ့တာကြောင့်လူပေါင်း1500ဝန်းကျင်အသက်ဆုံးခဲ့ရပါတယ်တူရကီနဲ့ဆီးရီးယားမြောက်ပိုင်းမှာအဆောက်အဦအပြည့်စည်တွေကြားမှာကယ်ဆယ်ရေးလုပ်ငန်းတွေလုပ်နေကြပါတယ်အဲ့ဒီငလျင်လှုပ်ပြီးတော့နိုင်ပိုင်းအကြာမှာပဲ9.9 ပြင်းအားရှိတဲ့နောက်ထပ်ငလျင်တစ်ခုထပ်ပြီးတော့လှုပ်ခဲ့ပါသေးတယ်။သေဆုံးသူကအနည်းဆုံး912ယောက်ရှိသွားပြီဖြစ်ပါတယ်။လူ 9,400 ကျော်ဒဏ်ရာရခဲ့တယ်လို့တူရကီတာဝန်ရှိသူတွေကဆိုပါတယ်။ဆီးရီးယားနိုင်ငံမှာတော့အစိုးရထိန်းချုပ်ထားတဲ့နေရာတွေမှာအနည်းဆုံးလူ483ဦးသေဆုံးသွားတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တပုန်တွေထိန်းချုပ်ထားတဲ့နေရာမှာတော့သေဆုံးသူကအနည်းဆုံး100ရှိမယ်လို့ကယ်ဆယ်ရေးဝန်ထမ်းတွေကဆိုပါတယ်။တူရကီအစိုးရကတဘာဝဘေးအန္တရာယ်အဆင့်လေးတက်မှတ်ထားပြီးတော့နိုင်ငံတကာအကူအညီကိုတောင်းခံလိုက်ပါတယ်အပြည့်အစည်းအနည်းဆုံးနဲ့ဒီဘေးရနေကိုမြန်နိုင်သမျှအမြန်ဆုံးဖြတ်သန်းနိုင်မယ်လို့တူရကီသမ္မတရီဆက်တာရစ်အာရိုဂန်ကပြောပါတယ်ဥရောပသမ္မတပြင်သစ်ဗြိတိန်စပိန်အီရန်ပိုလန်ချက်ဆွစ်ဇာလန်ယူကရိန်းနဲ့ရုရှားတို့ကလည်းတူရကီရဲ့မြေငလျင်ဘေးဒဏ်ကိုကူညီမယ်လို့ပြောပါတယ်ငလျင်ကြီးလှုပ်ခဲ့ပြီးတဲ့နောက်မှာတော့ငလျင်ငယ်20ကျော်ဆက်ပြီးတော့လှုပ်ခဲ့တယ်လို့တူရကီပြည်ထောင်စုဝန်ကြီးဆိုလမန်ဆိုလီကပြောပါရယ်ငလျင်ရဲ့တက်ရောက်မှုကပြည်내ဆယ်ပြည်내မှာဖြစ်ခဲ့ပြီးတော့သူနဲ့တခြားဝန်ကြီးတွေဟာငလျင်လှုပ်ခတ်မှုတံကိုထိခိုက်ခဲ့တဲ့နေရာတွေစီကိုတွားနေကြတယ်လို့ပြောပါရယ်ရှင
်ကမ္ဘာဂီတလောကအတွက်အရေးကြီးဆုံးဖြစ်တဲ့ဂရမ်မီဆုပွဲဖွဲ့ကိုအမေရိကန်နိုင်ငံလော့စ်အန်ဂျလိစ်ပြည်မှာဖေဖော်ဝါရီလ5ရက်တင်းငွေနေ့ညကကျင်းပခဲ့ရမှာ American Pop ဆိုတော့ Beyonce က တူရက် ဂ్రామీ စုအများဆုံးနဲ့စံချိန်ချိုးလိုက်ပါတယ်တနင်္ဂနွေနေ့ကကျင်းပတဲ့65ချိန်မြောက်စုပေးပွဲမှာ Beyonce ကတူရက် 4 စုရရှိသွားတဲ့အတွက်အရင်ရှိခဲ့တဲ့တူချင်းအများဆုံး 31 စုကိုကျော်ပြီးစုစုပေါင်း ဂ్రామీ စု 32 ခုရရှိသူဖြစ်စံချိန်တင်ခဲ့ပါတယ်တနည်းတာအတွက်အရေးကြီးဆုံးစုလို့ပြောလို့ရနိုင်တဲ့အကောင်းဆုံး album စုကိုတော့ Britney Pop ဆိုတော့ Harry Styles က Harry Styles ရရှိသွားခဲ့ပါတယ်အကောင်းဆုံး record စုကို American ဆိုတော့ Lizzo ကအကောင်းဆုံးကြေးလိုက်ကိသိက္ခိတအယ်ဘမ်အတွက် Willie Nelson နဲ့အကောင်းဆုံးတေးတချင်းစုကို Bonnie Raitt ကအတိအကျရရှိသွားတယ်လို့တခြားပရိသတ်အများစုကဒီနေ့မှာ Grammy ဆုရမယ်လို့မျှော်လင့်ထားခဲ့ကြတဲ့အဆိုတော်တွေဖြစ်ကြတဲ့ Adele, Sam Smith, Kendrick Lamar ပါဝင်တခြားနာမည်ကြီးအတော်များများနဲ့စုအသီးသီးရရှိခဲ့ကြပါတယ်။ 2023 Grammy ဆုအတွက်ထူးခြားဆုံးဖြစ်စဉ်တစ်ခုကတော့လက်ရှိအီရန်မှာဖြစ်ပေါ်နေတဲ့အဆိုအဆန့်ကျင်ရေးငြိမ်းချမ်းစွာဆန္ဒပြသူတွေအတွက်
နိုင်ငံတော်ချင်းလို့ဖြစ်လာခဲ့တဲ့အီရန်ဆိုတော့ရှာဗင်ဟာဂျီပေါဟာအခုနှစ်အတွက်လူမှုပြောင်းလဲမှုတွေဖြစ်ပေါ်လာအောင်လှုပ်ဆောင်ပေးနိုင်ခဲ့တဲ့တခြင်းဖြစ်တဲ့ဂရမီစုစုခုရရှိသွားတာပဲဖြစ်ပါတယ်ခင်ဗျာတနင်္လာညရဲ့ထိပ်တန်းရောက်သတင်းတွေကိုဥတီမောင်တန်းနဲ့အတူကျွန်မဆုမောင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတိုက်တင်ဆက် 2023ခုနှစ်ဇန်နဝါရီလထဲမှာပဲကျေးရွာ17ရွာမီးရှို့ခံခဲ့ရပါတယ်။ကလေးငယ်3ဦးအပါဝင်ဒေသခံပြည်သူ15ဦးတပ်ဖြတ်ခံခဲ့ရပါတယ်။ဖမ်းဆီးခံထားရသူတချို့လည်းရှိသလိုတောင်းနဲ့ချီတဲ့ဒေသခံတွေဟာစစ်ဘေးကနေတိမ်းရှောင်နေကြရဆဲဖြစ်ပါတယ်။ဒီကြောင့်အပြည့်အစုံသတင်းပေးပို့ထားတာကိုကိုဝင်းခံမောင်ကပြောပြပေးပါမယ်ရှင်
။ကမ်းမလူခရိုင်တွင်းကကမ်းမလူမြို့နယ်နဲ့ကျွန်းလှမြို့နယ်တို့မှာဇန်နဝါရီလအတွင်းမြန်မာစစ်တပ်ရဲ့နေပြည်တော်ရှင်းလင်းစစ်ကြောင်းတွေဝေရောက်ပြီးကျေးရွာ17ရွာကိုမီးရှို့ခဲ့တယ်လို့ကမ်းမလူမျိုးနဲ့တိုင်းဒေသကြီးလွတ်တော်ကိုစလဲဦးနေစင်လက်ကအခုလိုပြောပါတယ
်ဇန်နဝါရီလအတွင်းမှာကမ်းမလူမျိုးနယ်မှာတော့စုစုပေါင်းအင်ဂျီ103လို့ပေါ့နော်ကျွန်းလမျိုးနယ်မှာတော့186လို့ပေါ့တကယ်လုံးသာဆို289လို့ကျွန်တော်တို့ဒီပါဖဘကကောက်ယူထားတဲ့စီးရင်ရပါတော့မီးရှို့ခံရရတာစုစုပေါင်းပေါ့နော်ဒီကျွန်းလမျိုးနယ်ရောကမ်းမလူမျိုးနယ်ရောဒီဟိုပေါ့စုစုပေါင်းရွာပေါ့17ရွာလောက်တော့ရှိနေဗျာနောက်ရှိကြတာပြီးတော့စစ်ကြောင်းဝင်နေတရားဟိုဖမ်းတော့တာရှိနေပြီးတော့ရှေ့ရနေပြီးတော့မှဒီလူသားတိုင်းနဲ့တုံးချပြီးတော့မှသူတို့လိုတဲ့နေရာရောက်ရင်ပြတ်လွတ်ပြလိုက်တာလည်းရှိတယ်။တချို့ကျတော့လည်းအဲ့လိုဟိုပြတ်မလွတ်ခဲနဲ့ဖမ်းဆီးထားတာလည်းရှိရပါဘူး
။မီးရှို့ခံရတဲ့ရွာတွေကညောင်စင်ကြီး၊အောင်ရန်ကင်း၊တရက်တော်၊မြင်သာဦး၊တောင်ရစိတ်၊ချောင်းကြား၊ထမ်းမင်ကုန်း၊ညောင်ကုန်းအင်းမ၊ဂုံနှင်းရှို့ရွာတွေဖြစ်ပါတယ်။မြန်မာစစ်တပ်ကကမ်းမလူခရိုင်အတွင်းလက်မြေရှင်းလင်းစစ်ကြောင်းအတွင်းမှာကျေးရွာတွေအတွင်းကဒေသခံတွေရဲ့စပါးတင်း1000ကျော်ကိုယူသွားတယ်လို့စပါးကြီး61လုံးနဲ့စစ်ရှောက်တဲ30လောက်ကိုမီးရှို့ဖျက်ဆီးသွားတယ်လို့ဒေသခံတွေနဲ့ဒေသအတွင်းချက်လက်တွေကိုကောက်ယူနေတဲ့အဖွဲ့တွေကပြောပါတယ်။ဒီတလအတွင်းကမ်းမလူမျိုးနဲ့ငားမြောင်ရွာကမိသားစု10ဦးကိုစစ်ကောင်စီကဖွဲ့ပေးထားတဲ့ပြူစောတိအဖွဲ့ကတပ်ဖြတ်ခဲ့တယ်လို့လည်းသူကပြောပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းစစ်ကြောင်းဝင်ရောက်စဉ်ဖမ်းဆီးတပ်ဖြတ်ခံခဲ့ရတာကကမ်းမလူနဲ့ကျွန်းလှမျိုးနဲ့နှစ်ခုမှာ9ဦးရှိပြီးကမ်းမလူခရိုင်အတွင်းဇန်နဝါရီမှာစုစုပေါင်း15ဦးတပ်ဖြတ်ခံခဲ့ရတယ်လို့လည်းပြောပါတယ်။အဲ့ဒီထက်မှာကလေးငယ်3ဦးပါဝင်တယ်လို့ကူးနေစလက်ကအခုလိုပြောပါတယ်
ဒီတလပိုင်း9ရက်နေ့ကဒီကျောင်းလာမြို့နယ်ကြာရကံမှာလဲဒီအသက်30အရွယ်ရှိတဲ့ကိုမင်းကြီးအောင်ပေါ့နော်ကြာရကံရွာကတက်ခံလိုက်ရတယ်နောက်ပြီးတော့အသက်58နှစ်အရွယ်ရှိတဲ့ဦးထွန်းလသူလည်းတက်ခံရတာပေါ့နောက်ပြီးတော့ဒီကမ်းမလူမြို့နယ်တွေကဆိုရင်လဲဒီရှမ်းကုန်းကြီးရွာကဦးမောင်ထွန်းဆိုတဲ့လူပေါ့နောက်ခါကျတော့ဒီတဲပင်ပင့်ပါကြီးရွာကကိုကျော်စိုးမိုးကလေးကတော့အဲ့ဒီမြောင်ကျေးရွာမှာဒီတခါလာရတဲ့ဒီ6နှစ်အရွယ်ကလေးတယောက်ပါတယ်7နှစ်အရွယ်ကလေးတယောက်ပါတယ်15နှစ်အရွယ်ကလေးတယောက်ပါတယ်ကလေးဆုံးတော့တက်ခါရ
အခုလိုရသားပြစ်ခတ်တက်ပြတ်ခံရမှုတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဆက်သွယ်မေးမြန်းလို့မရခဲ့ပါဘူးဖေဖော်ဝါရီလ5ရက်နေ့မနက်ပိုင်းကလည်းကမ်းမလူမျိုးနဲ့ဗရောက်ပင်ရွာကိုစစ်ကောင်စီရဲ့ခြေမြန်တပ်ရင်း368ကအင်အား100ကျော်နဲ့ပြစ်ခတ်ဝင်ရောက်လာတာကြောင့်ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ကမ်းမလူမျိုးနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တပ်ရင်း3ကကိုစော်ကပြောပြပါတယ်ဒီတိုက်ပွဲကြောင့်စစ်ဘေးရှောင်တွေထပ်ပြီးထွက်ပြေးနေရသလိုဒေသခံတချို့လည်းဖမ်းဆီးခံရတယ်လို့ကိုစော်ကပြောပါတယ
်ဆက်လက်ဘက်မှာတခါပြည်သူ2ဦးဆက်လက်ရ2ဦးပြည်မာကြီးက2ဦးပြည်သူ4ဦးတော့ဖမ်းဆီးသွားတယ်အခုထိပြန်တော့မလွတ်သေးဘူးဗျဘယ်တော့ပင်ရွာကြတော့သူမီရှုမီရှုလာမှာ73လုံးကျွန်တော်တို့ရှုပ်ပြီးတော့ကျွန်တော်တို့ဒီ KB 2 KB 3ရဲ့ဘတ်ပါတွေပေါင်းပြီးတော့သူတို့အဲ့ဒီမှာဒီအပွဲတိတိမှုတွေဖြစ်ကြတယ်ဗျ
စစ်ဆောင်ရက်ရှိလာတာနဲ့မျှ နေရေးစားရေးတွေခက်ခဲလာကြတယ်လို့ဒေသခံတွေကပြောပါတယ်။အဓိကအားဖြင့်ဆန်နဲ့စီလိုအပ်နေတယ်လို့ပြောကြပါတယ်။စစ်တပ်ရဲ့နေမီရှင်းလင်းထိုးစစ်တဲ့တိုက်ပွဲတွေကြောင့်စကိုင်းတိုင်းတွေမှာအိုးအိမ်ဆုံးကွာထွက်ပြေးနေကြရတယ်။စစ်ရှောင်ရေးအတွက်တနေ့ထက်တနေ့ပိုပြီးတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လည်းမြန်မာစစ်တပ်ကဆွဆွဲပါတယ်။ KIA နဲ့ PDF တွေဟာကြီးရွာနေအိမ်တွေကိုမီးရှို့တယ်လို့လည်းမြန်မာစစ်ကောင်စီကတံပြန်ဆွဆွဲတာတွေရှိပါတယ်။
စကိုင်းတိုင်းကမ်းဘလူခရိုင်နယ်ကကမ်းဘလူနယ်ကျွန်းလှဘက်ကအခြေအနေကိုကိုဝင်းခန့်မောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စရုပ်ချုပ်ရေးကြီးညာခံထားရတဲ့ပလဲမျိုးပေါ်ရဲစခန်းကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်နေတဲ့အခြေအနေကိုတင်ပြပေးကြပါတယ်စရုပ်ချုပ်ရေးကြီးညာခံထားရတဲ့စကိုင်းတိုင်းတဲ့ကပလဲမျိုးပေါ်ရဲစခန်းကိုဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်ကဏီမျိုးနယ်မှာတော့တပြေတော့ကျေးရွာအနီးမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေစိုးမိုးထားတဲ့နေရာကိုမြန်မာစစ်တပ်ကလေကြောင်းကနေပြစ်ခတ်ခဲ့ပါတယ်။စကိုင်းတိုင်းတွင်းကတိုက်ပွဲအခြေအနေသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
။ဖေဖော်ဝါရီလ2ရက်နေ့စစ်ကောင်စီကစစ်အုပ်ချုပ်ရေးကြေညာတဲ့မြို့နယ်တွေထဲမှာစကိုင်းတိုင်းပလဲမြို့နယ်လည်းပါဝင်ပါတယ်။အဲဒီလိုကြေညာပြီး4ရက်မြောက်နေ့ဖေဖော်ဝါရီလ6ရက်နေ့ဒီနေ့မနေ့တနင်္လာမှာတော့ပလဲမြို့ပေါ်ရဲစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ကြတာပါ။တိုက်ပွဲဟာတနင်္လာကျော်ကြာမြင့်ခဲ့တယ်လို့ဝင်ရောက်တိုက်ခိုက်ခဲ့တဲ့တခင်တောင်းညို့အဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။
အဒနာအီကတော့လောကကျွန်တော်တိုက်ပွဲစရတယ်ကျွန်တော်အဒနာအီ15လောက်မှာကျွန်တော်တို့အဒနာအီ15မိနစ်လောက်မှာတိုက်ပွဲကပြီးဆုံးတယ်ကဗမဲမျိုးတွေပေါ့မျိုးပေါ်ဖြစ်သွားတယ်ကျွန်တော်ရေစခန်းပေါ့ရေစခန်းပေါ်မှာဖြစ်သွားတယ်ကရှုံးရှုံးမှုကတော့ဟိုနေတော့ဟိုကျွန်တော်တို့ဟိုမသိရဘူးကြာဟိုကိုယ့်ဘက်ကတော့ဟိုဘာသာပြည်သူ့ကာကွယ်ဘက်ကတော့နေရာကတော့လေးပေါ့မဆိုးရရပေါ့နေတော့မဆိုးရရဘူးနေရာတော့ကျွန်တော်တို့ဒါရရခဲ့တာပြီးပြတ်သွားတာပေါ့ပြီးဖြတ်လိုက်တဲ့အချိန်မှာပေါ့ကျွန်တော်တို့ကလည်းအခြေနေသွားတယ်
ပြီးခဲ့တဲ့ဇန်နဝါရီ6ရက်နေ့ကလည်းဒေသခံကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကပလဲမျိုးနဲ့အထွေထွေအုပ်ချုပ်ရေးဦးစီးရုံနဲ့ရဲစခန်းကိုတိုက်ခိုက်ခဲ့ပါသေးတယ်။ဒီကနေ့ပြစ်ခတ်မှုတွေဖြစ်ပြီးမနေ့ပိုင်းမှာတော့စစ်ကောင်စီကမြို့တွင်းလုံခြုံရေးတင်းကျပ်ထားပြီးပလဲမျိုးနဲ့စစ်အုပ်ချုပ်ရေးအသိပေးချက်တွေကိုလှည့်လည်ကြေညာခဲ့ပါတယ်။တစ်ဆက်တည်းမှာပဲကဏီမျိုးနယ်တွေကဒေသကာကွယ်ရေးအဖွဲ့တွေထိန်းချုပ်ထားတဲ့ကြေးရွာတွေမှာဆိုရင်လည်းဒီကနေ့နေ့လယ်ပိုင်းမှာမြန်မာစစ်တပ်ကရဟန့်ရင်နဲ့လေကြောင်းကနေပြစ်ခတ်ခဲ့ပါတယ်။နှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိဘဲလာရောက်ပစ်ခတ်ခဲ့တာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူကပြောပါတယ်
။တပီရောရဲ့ရွှေစီရဲ့အုံမြင့်လေးရဲ့အိုက်ဂျာဒန်တော်ဖြစ်တာပြောင်းတယ်မပြစ်ပါဘော။တိုက်ပွဲဖြစ်တာမဟုတ်ဘူးပြ။သူတို့ကဒီ35နဲ့မပစ်ခင်ရင်မှသူကင်းတော့လင်းရင်နဲ့ပတ်ကြည့်ပြီးမှပစ်သွားတာဟုတ်။ပစ်ချိန်ကဟွာတော့ပဲ15မိနစ်တော်တော့ပဲကြာမှာလား။ခိကကြာတော့တော့ပဲမရှိဘူးပြဟုတ
်။လေကြောင်းကနေပစ်ခတ်တာကြောင့်အနီးအနားကျေးရွာကဒေသခံတွေတိမ်းရှောင်နေရပါတယ်။ကဏီနယ်ထဲမှာမြန်မာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေမကြာခဏတိုက်ပွဲတွေဖြစ်ပွားပြီးစီရေးတင်းမာနေတာပါ။အာနာသိန်းစစ်ကောင်းဆောင်ဟာနိုင်ငံအတွင်းကမြို့နယ်330နဲ့အပြည့်ဝထိန်းချုပ်နိုင်တဲ့မြို့နယ်198မြို့နယ်သာရှိပြီးလုံခြုံရေးတိုးမြင့်လှုပ်ဆောင်ရမယ့်မြို့နယ်132မြို့နယ်ရှိတယ်လို့ပြောကြားထားပါတယ်။အဲ့လိုပြောကြားပြီးနောက်ရက်ဖေဖော်ဝါရီ2ရက်မှာစကိုင်း၊ကယားချင်း၊မကွေးတနင်္သာရီမွန်၊ကရင်နဲ့ပဲခူးတိုင်းတို့ကမြို့နယ်38မြို့နယ်ကိုစစ်အုပ်ချုပ်ရေးကျင်းပခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
စကိုင်းတိုင်းတွင်းကပလဲနဲ့ကဏီဘက်ကတိုက်ပွဲတွေရဲ့အခြေအနေကိုကိုစံကျော်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယားပြည်နယ်ကရင်နီရိုက်ကော်ဘက်မှာစစ်ကောင်စီရဲ့စစ်ကြောင်းထိုးမဲ့ရန်ကိုစိုးရိမ်လို့ဒေသခံထောင်နဲ့ချီပြီးတော့တိမ်းရှောင်နေကြရတဲ့အကြောင်းကိုဆက်ပြီးတင်ပြပေးကြပါမယ်။ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်ရိုက်ကော်မြို့နယ်ဝါရီကော့ခူရွာကိုစစ်တပ်ဘက်ကနေစစ်ကြောင်းထိုးလာမယ်ဆိုတဲ့သတင်းထွက်ပေါ်လာတာကြောင့်ရွာသူရွာသား3000လောက်အိုးအိမ်ဆုံးခွာပြီးတော့ဘေးလွရာကိုထပ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြရပါတယ်။အခုချိန်ထိစစ်တပ်တွေကရွာတွေကိုမရောက်လာသေးပေမဲ့လက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီရဲ့လက်နက်ကြီးတန်းကြောင်ပြီးခဲ့တဲ့ဖေဖော်ဝါရီလ4ရက်နေ့တုန်းကလည်းဝါရီကော့ခူရွာကနေအိမ်အလုံး20နဲ့ဖုံကြီးကျောင်းတစ်ကျောင်းဖျားကြောင်တကြောင်ထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင်သတင်းပေးပို့ထားတာကိုကိုသားညွန်ကပြောပြပေးပါမယ်ရှင်
။စစ်ကောင်စီတပ်ဖွဲ့စစ်ကြောင်တွေဝင်ရောက်လာတဲ့ဆိုတဲ့သတင်းစကားကြောင့်လွန်ကော်မြို့နယ်ဝါရီကော့ခူကျေးရွာနဲ့ပီကင်ကော့ခူကျေးရွာကရွာသူရွာသား3000လောက်ဟာမနေ့ညပိုင်းကအုံရင်ဆွန့်ခွာဘေးလွရာကိုထွက်ပြေးတိမ်းရှောင်ရတယ်လို့ KNY လူခွင့်ရေးဖွဲ့ဒါရိုက်တာကိုပညာက view ကိုပြောပါတယ
်။မနေ့ညနေညပိုင်းပေါ်တော့ရှင်းနိုင်ဝင်တင်မှာဆိုဆာဗီမရှောင်းကြတယ်ပြောတယ်လူရဲတုံးထောင်နေပါတော့ပြောတာပဲဒီထက်ဒီအဲ့လောက်ဝင်တင်လဲဖြစ်နေသေးစီပါတယ်နောက်မနေ့ကလည်းဟိုမိုးပြဖြစ်မှလည်းဟိုလက်နေကြီးတွေကြတယ်လူရတာတော့ကြားတယ်ဒါပေမဲ့တိကျနေရမတိနိုင်ဘူးပေါ့
ဒီသက်ကန်လေးဟာအနီးနားမှာရှိတဲ့နေချင်းဆက်ရှမ်းပြည်တောင်ပိုင်းဘက်ကိုတိတ်ရှောင်သွားကြတာလို့ဆိုပါတယ် ဒီမောင်ဆုံမျိုးနယ်နဲ့လွယ်ကော်မျိုးနယ်တွေမှာစစ်ကောင်စီတပ်တွေလှုပ်ရှားနေကြတယ်လို့ဒါရိုက်တာကုပကျန်ကပြောပါတယ
်အဓိကဝါရီကော့ခုပေါ့အဲ့ဒါရွာထဲကိုစစ်တပ်တွေအာဘယ်လိုပြောမလဲဝင်ဖို့ရှိတယ်မော်လစစ်တောင်းထိုးဖို့ရှိတယ်ဆိုတော့ဟိုအတန်ကညနေလောက်မှပဲသူတို့ကြားတယ်လို့ပြောလို့ဒါတတချင်းရွှေ့ကြတဲ့ပုံစံမျိုးပေါ့ဒါပေမဲ့အခုချိန်ထိကတော့အဲ့ဒီ area ထဲကိုစစ်တပ်ဝင်နေဆိုတော့တာတော့ကျွန်တော်တို့ထပ်ပြီးတော့ confirm လို့မရပဲတော့ဖြစ်နေပါတယ်ဟုတ်အခုလောဆယ်ကတော့တက်ကတော့ဒီမော့ဆိုအရှိဖက်ချောင်းတို့နောက်ပြီးတော့လွယ်ကောအနီးနားပေါင်းမချင်းကတော့သူတို့တော်တော်လေးတော့လှုပ်ရှားတာတွေ့ရတော့ပါဟုတ
်တချင်ထဲမှာပဲစစ်ကောင်စီဘက်ကလက်နက်ကြီးတွေအသုံးပြုပြီးတော့နင်းနင်းညံ့ညံ့တောက်လျှောက်ပစ်ခတ်နေတယ်လို့လဲကုန်းသာရွာကန်တကူကပြောပါတယ
်လက်နက်ကြီးကသူတို့ခဏနဲ့ကျင်းရတော့ပြစ်လာပါတော့သူဖခေါ်ကဟာနဲ့ရဲထုတယ်ပြစ်လိုက်ကွာလဲထုတော့ပါတော့လက်နက်ကြီးနဲ့အိမ်ထဲမှာအလုံး၃၀လောက်တော့ပြက်စီးရဆရာကျောင်းလည်းပြက်စီးလို့ပြောတယ်မသမားတို့ကြောက်ကြနေရတယ်မဲ့ဒီဖေတော်မရောက်လာဘူးထင်လို့အဲကြောက်သမားတို့မဆောင်ကြပါနော်သမားတို့လည်းနေတယ်တရွာတခြားပါနော်ဆောလော့စရာစစ်ကောင်သူရောမကြရသေးပါနော်ဒါမဲ့လည်းနဲ့ခါကြတော့သူတို့ခုနလည်းသူတို့ထောက်တော့ပါနော်လည်းနဲ့ကြည့်စလဲသူတို့လည်းထူတယ်ဒါမဲ့ဘက်ဖက်ထူသွားလည်းမသိသမားတို့ဒုံဒုံဆိုတော့ကြားတယ်ကြားရတယ
်လိုက်ခုံမြို့နယ်နဲ့ဖဲခုံမြို့နယ်စစ်ကောင်စီခြေစိုက်တပ်စခန်းကနေဒေသတွင်းကြီးရွာတွေဘက်ကလှမ်းပစ်ခတ်နေတာလို့ဆိုပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ၄ရက်နေ့ကလည်း KND ဒေသကာကွယ်ရေးတပ်နဲ့စစ်ကောင်စီကြားဝါရီကော့ခူရွာတဝိုက်မှာနှစ်ဖက်တိုက်ပွဲတွေဖြစ်ခဲ့တယ်လို့ပြောပါရယ်ဝါရီကော့ခူရွာမှာလက်နက်ကြီးချလို့နေအလုံး20နဲ့ဖျားချောင်းတစ်ချောင်းထိခိုက်ပျက်စီးတယ်လို့ပအဝင်ကြီးရွာဖြစ်တဲ့ကုန်းတာရွာကန်တူကဗီဒီယိုကိုပြောပါရယ်တိုက်ပွဲရှိသည်ဖြစ်စီမရှိသည်ဖြစ်စီစစ်ကောင်စီဘက်ကလက်နက်ကြီးတွေပစ်ခတ်လို့အမြဲတမ်းစိုးရိမ်နေရတဲ့အကြောင်းလည်းသူကပြောပါရယ်မြန်မာနိုင်ငံတွင်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းလနဲ့ကန်ပြိပခါတွေကြောင့်ချင်းပြည်နယ်နဲ့ကယားပြည်နယ်တွေတွင်ခရစ်ယာန်ဘုရားကျောင်းတချို့အခုလိုမျိုးထိခိုက်ပျက်စီးနေတဲ့အပေါ်မှာကက်သလစ်ဘုရားကျောင်းအသင်းတွေကလည်းစိုးရိမ်မကင်းကြောင်းဖော်ပြခဲ့ကြပါတယ်။ဖေဖော်ဝါရီလ၄ရက်နေ့စစ်ကောင်စီထုတ်ပြန်ချက်ထဲမှာတော့ကယားပြည်နယ်တွင် KNPP နဲ့ KNDF တပ်ဖွဲ့တွေကအုတ်ချုပ်ရေးအဆောက်အုံတွေ၊ဗဒရေးအဆောက်အုံတွေ၊စေယုံကျောင်းနဲ့လူနေအိမ်တွေအပေါ်မှာလက်နက်ကြီးလက်နက်ငယ် drop bomb တွေနဲ့တိုက်ခိုက်ပစ်ခတ်တယ်ဆိုလို့ဆွဆွဲပါတယ်။ဒေသခံသတင်းတွေအရ KNDP ခြေပြုစခန်းတွေကိုလေကြောင်းပစ်ကူအမြောက်ပစ်ကူတွေနဲ့တံပြန်တိုက်ခိုက်ခဲ့တဲ့အပေါ်မှာဝါရဖြန့်သတင်းမှားတွေရည်ရဲဆိုပြီးတော့လဲမီဒီယာတွေကိုပြန်ပြီးတော့ပြစ်တင်ထားပါတယ်။ဒါပေမဲ့လဲလွယ်ကော်မျိုးဝါရီကော့ခူရွာမှာဖျားเจ้าနဲ့နေထိခိုက်မှုတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးခင်ဗျာ
။ကိုသားညုံတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ RCSS ဌာနချုပ်မှာကျင်းပမယ်ရှမ်းပြည်မျိုးသားနေမှာဘာတွေဆွေးနွေးနိုင်ခြေရှိသလဲဆိုတာကိုတင်ပြပေးကြပါတယ်။ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဌာနချုပ်လွိုက်တန်းလျန်မှာကျင်းပမဲ့ရှမ်းပြည်မျိုးသားနေကိုစစ်ကောင်စီကိုယ်စားလှယ်တွေတိုင်းရင်းသားလက်နက်ကိုင် EAO အဖွဲ့တွေနိုင်ငံရေးပါတီတွေနဲ့အရက်ဖက်ဆိုင်ရာအဖွဲ့အစည်းတွေကိုဖိတ်ကြားထားပါတယ်ဒီအခမ်းအနားအပြီးမှာတော့ EAO အဖွဲ့တွေကြားမှာဖြစ်စေ EAO နဲ့စစ်ကောင်စီကိုယ်စားလှယ်ကြားမှာဖြစ်စေအလို့သဘောဆွေးနွေးပွဲတွေရှိလာနိုင်ပါတယ်ဒီသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်းတင်ပြပေးပါမယ်ရှင
်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ဌာနချုပ်မှာဒီလ9ရက်နေ့ကျင်းပမှာဖြစ်ပါတယ်ဒီအခမ်းအနားကိုအဖွဲ့အစည်းပေါင်းစုံကကိုယ်စားလှယ်တွေကိုဖိတ်ကြားထားပြီးလောလောဆယ်အဖွဲ့တချို့ရောက်ရှိနေပြီလို့ RCSS ပြောရေးဆိုခွင့်ရှိသူပုံမှုခမ်းဆန်က VOE ကိုပြောပါတယ
်ဖိတ်ကြားတာတော့ဒီအစုံတော့ဖိတ်ကြားထားတယ်တိုင်းတားလည်းတကယ်အဖွဲ့ရရောတော့နိုင်ငံရေးပါတီတွေရောတော့ CPOCS တွေရောဖိတ်ကြားတယ်ဒီမှာစည်ရင်းကတော့ပို့လာတာတော့ရှိတယ်ဒါပေမဲ့တချို့တွေကျတော့စည်ရင်းမပို့သေးဘူးကြာတချို့တွေကျတော့ထွက်လာပြီလို့ပြောတယ်ဒီမှာဒါနောက်ချက်အကုန်ရောက်သေးဆိုတော့ဒီကြတော့ပြောဖို့ခက်တယ်ဘုရ
ားလောလောဆယ်မှာတော့မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ပအဝအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL တို့ရောက်ရှိနေပြီး KND အမျိုးသားတိုးတက်ရေး KMPP ကလည်းတက်ရောက်ဖို့အကြောင်းပြန်ကြားထားပါတယ်ဒီညနေပိုင်းမှာတော့စစ်ကောင်စီဘက်ကအမျိုးသားစည်းလုံးညီညွတ်ရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်မှုညီနိုင်ရေးကော်မတီကိုယ်စားလှယ်တချို့ရောက်ရှိနေပြီဖြစ်ကြောင်းပြောပါတယ
်နောက်စစ်တပ်ဘက်ကကျတော့သူ့ကိုသူကြီးအဝင်းကူးဆောင်လာတယ်ခင်ဗျာဒါမဲ့အစည်းအသေးတော့ကျွန်တော်လည်းမသိရသေးဘူ
းအခမ်းအနားကျင်းပမဲ့9ရက်နေ့မနေ့ပိုင်းမှာစီးရပြအခမ်းအနား RCSS ခေါင်းဆောင်ကမိန့်ခွန်းပြောကြတာတဝန်လွှာဖတ်ကြားတာစတာတွေပါဝင်มาဖြစ်ပြီးညနေပိုင်းမှာရိုးရအကတွေဖြောပြဖို့ရှိနေပါတယ်အခမ်းအနားအပြီးနောက်ရက်တွေမှာတော့ EAO အဖွဲ့တွေကြားလက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးအလို့သဘောဆွေးနွေးပွဲတွေရှိလာနိုင်ကြောင်း PNL နာယကဗိုလ်မှူးကြီးခွန်အုပ်ကာကပြောပါတယ
်အဆိုင်လမ်းတွေလည်းရှိနိုင်တယ်အလုပ်တော့ဖြစ်မယ်အလုပ်တော့အကြောင်းလို့ဆိုတော့ဒီအခုပေါ်ထွန်းပါတဲ့ RCS ကသူတပြီလုံးအတိုင်းပါနဲ့နေနေရဖို့သူဖိတ်ခေါ်တာကရှိတယ်နော်သူဖိတ်ခေါ်တာကရှိတဲ့အတွက်အဲသူဖိတ်ခေါ်တာရဲ့ကိစ္စကိုသူရှင်းပြတာတော့ဘာလို့ပေါ့ဗျာနော်နောက်ပိုင်းဖွဲ့တွေလည်းလာတဲ့ဖွဲ့လာမှလာမှာကြတော့အဲ့ဒါကိုအရှိထိုးတော့မထိုးတော့အားလုံး ဟိုပါပေါ့ဗျအဲ့လိုသဘောတူးဆောင်ချင်းနေတာလို့တော့ရှိနေပါတယ်ရှိရနေမှာရှိနေပါစစ်ကောင်စီရဲ့ညဉ့်ညဉ့်ရေးဆွေးနွေးရေးအဖွဲ့ဘက်ကတက်ရောက်လာရင်လဲသူတို့နဲ့အလို့သဘောဆွေးနွေးနိုင်ပွဲရှိကြောင်းလဲဆက်ပြောပါတယ်သူတို့အဖွဲ့ဝင်၄ယောက်လောက်တက်ကြတယ်ဒီနောက်နေပြီးတော့မတူတော့တော့ကျွန်တော်တို့ join လုပ်တော့တော့ခုနှစ်ဖွဲ့အနေနဲ့လုပ်တော့လေအခုတော့ခုနှစ်ဖွဲ့ရှစ်ဖွဲ
SS ကစီလုံးညညမှုနဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးအတွက်2022ခုနှစ်အောက်တိုဘာလ10ရက်နေ့ကအဖွဲ့အစည်းအားလုံးကိုဖိတ်ခေါ်ခဲ့ပါတယ်ဒီလိုတွစ်ဆုံမှုကို2022ခုနှစ်အောက်တိုဘာလ10ရက်ကနေ2023ခုနှစ်အောက်တိုဘာလ10ရက်နေ့အထိသတ်မှတ်ထားခဲ့တာပါ1948ခုနှစ်ဖေဖော်ဝါရီလ9ရက်နေ့မှာရှမ်းစော်ဘွားရဲ့ပြည်သူ့ကိုယ်စားလှယ်တွေစုပေါင်းပြီးရှမ်းပြည်ကောင်စီဖွဲ့စည်းခဲ့သလိုရှမ်းပြည်အမျိုးသားတချင်းနဲ့ရှမ်းပြည်အလံကိုအတည်ပြုခဲ့တာကြောင့်ဒီနေ့ကိုရှမ်းပြည်အမျိုးသားနေ့အဖြစ်သတ်မှတ်ကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုက်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီဆရာနယ်သိန်းကာလနှစ်နှစ်တာလှုပ်ဆောင်ခဲ့သမျှအကြောင်းတွေကိုဆက်ပြီးတင်ပြပေးကြပါတယ်မြန်မာနိုင်ငံမှာဆရာနာသိန်းပြီးတဲ့နောက်မှာဖွဲ့စည်းခဲ့တဲ့ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီရဲ့နှစ်နှစ်တာကာလအတွင်းဆောင်ရွက်ခဲ့တဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပြည်တော်စုလွှတ်တော်ပြည်စမအကြိမ်အစည်းအဝေးကိုဇန်နဝါရီလ3ရက်ကနေ31ရက်ကနေဖေဖော်ဝါရီလ2ရက်နေ့အထိ3ရက်တာကျင်းပခဲ့ပါတယ်။လွှတ်တော်ရဲ့တရားဝင်မှုဆက်ပြီးရှိကြောင်းကိုလည်းပြည်တော်စုလွှတ်တော်ကိုစားပြုကော်မတီကပြောပါတယ်။ဒီကြောင့် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံမှာဆက်ရနာသိမ်းပြီးတဲ့နောက်ဖွဲ့စည်းခဲ့တဲ့ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီရဲ့နှစ်နှစ်တာကာလအတွင်းဆောင်ရွက်ခဲ့တဲ့လုပ်ငန်းတွေနဲ့ပတ်သက်လို့အစည်းအဝေးကိုဗီဒီယိုကွန်ဖရင့်ကနေတက်ဆင့်ကျင်းပပြုလုပ်ခဲ့တာပါဒါဟာလွှတ်တော်ဟာသူ့ရဲ့ပုံမှန်အလုပ်တွေကိုဆက်ပြီးလုပ်ဆောင်နေကြောင်းမြန်မာပြည်သူပြည်သားတွေနဲ့နိုင်ငံတကာကိုအသိပေးခဲ့တာဖြစ်တယ်ဆိုပြီးပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ရဲ့ပြောရေးဆိုခွင့်ရှိသူဦးစီသူမောင်ကအခုလိုပြောပါတယ
်ဒီလွှတ်တော်ဆိုတာကိုကျွန်တော်ကျင်းပတာဒီစစ်အုပ်စုကမတရားလက်နက်အာကိုနည်းနဲ့ဖျက်သိမ်းလိုက်လို့မပြတ်သွားဘူးလွှတ်တော်ဟာရှင်းတန်းနေတယ်ဒီအုပ်စုကမရှိတဲ့လူမှုအနှင်းထားတဲ့တရားဝင်မှုဒီဂျူရီလက်ဂျစ်တမေစီဟာဒီပြည်ထောင်စုအဆင့်တွတ်တော်ကိုယ်စားလှယ်များမှာတည်ရှိနေတယ်တော်လိုင်းရေးကာလနဲ့ကိုက်ညီတဲ့ဒီဥပဒေပြည်ရေးတွေကိုတွတ်တော်ဟာတာဝန်ထမ်းဆောင်နေတယ်တွတ်တော်ရဲ့တာဝန်ကအစိုးရကိုဒါအပြန်အလှန်ထိန်းချုပ်မှုတတော်ဝင်ရှိတယ်လို့ပြည်သူကိုယ်စားပြုဆောင်ရွက်ကြတယ်ဥပဒေဖြစ်စဉ်တွေမှာပါဝင်ရတယ်ဆိုတော့ဒီလုပ်ငန်းစဉ်ကိုဒါထမ်းရွက်နေရဆိုတာကိုလည်းဒါပြသနိုင်ခြင်းဖြစ်တယ်တရားခွင့်ရှိတဲ့ကိုယ်စားလှယ်က486မှာ409တရားခွင့်ရဖြစ်တဲ့ကြောင့်ဒါကျွန်တော်ပါစင်နစ်အားဖြင့်ဆိုရင်ဒါ80ရာခိုင်နှုန်းကြီးလောက်ပေါ့နော်အဲဟိုဟာတက်ရောက်တယ်လို့ပြောလို့ရတယ
်ဒီအစည်းအဝေးကိုတော့အမျိုးသားညီညွတ်ရေးအစိုးရနိုင်ငံတော်ယာယီသမ္မတဒူဝါလာရှိလာပြည်တော်စုဝန်ကြီးချုပ်မန်းဝင်းခိုင်တန်းဥရောပပါလီမန်ဒုတိယဥက္ကဋ္ဌနဲ့လူ့ခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့APHR ကဥက္ကဋ္ဌတို့ကဗီဒီယိုအမှားစကားပြောပေးခဲ့ပြီးအမေရိကန်နိုင်ငံအပါအဝင်နိုင်ငံတကာကတန်ယုံတွေကကိုယ်စားလှယ်တွေလူ့အခွင့်အရေးလှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်တွေလည်းအတိမတ်ပြုတက်ရောက်ခဲ့ကြပါတယ်ဒီအစည်းအဝေးမှာတော့ကုလသမဂ္ဂလူညိုရေးကောင်စီရဲ့မြမရေးဆိုင်ရာဆုံးဖြတ်ချက် Resolution 2669ကိုပြည်တော်စုလွှတ်တော်ကကြိုးစိုးထောက်ခံခဲ့ပြီးလွှတ်တော်မှာမှတ်တမ်းတင်နိုင်ခဲ့တယ်လို့လည်းဦးစီသူမောင်ကပြောပါတယ
်ခုဒီတစ်ခါကျင်းပတဲ့လွတ်တော်မှာကုလသမဂ္ဂလူမျိုးရေးကောင်စီရဲ့မြန်မာရေးဆိုင်ရာသုံးဖြတ်ချက်ပေါ့ Resolution 2669ပေါ့ဒါမျိုးဆိုရင်ဒါလွတ်တော်ကိုယ်စားလှယ်တရားကနေလွတ်တော်ကိုမှတ်တမ်းတင်နိုင်လို့တော့ကိုအဆိုပြေးနေတာမျိုးလွတ်တော်ကြီးကမှတ်တမ်းတင်လိုက်တာမျိုးလုပ်တယ်အဲ့တော့လူမျိုးရေးကောင်စီရဲ့မြန်မာရေးသုံးဖြတ်ချက်မှာလည်းအားလုံးသိရတဲ့အတိုင်းနဲ့ဒါမြန်မာနိုင်ငံရေးပေါ်မှာဒီစစ်အုပ်ချုပ်ရေးရဲ့စူးကျိုးတွေရွာလုံးပြည်မျိုးတက်မှုပါဝင်နေကြရေးကိစ္စအထိပေါ့နော်လူမျိုးရေးကောင်စီရဲ့မြန်မာရေးသုံးဖြတ်ချက်ကိုလွတ်တော်ကမှတ်တမ်းတင်နိုင်ခဲ့ရဆိုတဲ့ဟိုဟာဒါပါတီကျော်ကျွန်တော်တို့အနာဂတ်နိုင်ငံလိုတိဆောက်ရေးမှာအဲဒီလူနည်းစုဘာသာဝင်တွေရဲ့ခံစားနာကိုတိုင်းနာလူမျိုးတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေဟာစစ်တမ်းအနေကင်းလွတ်ခွင့်ရနိုင်တယ်ဆိုတဲ့ကိစ္စမျိုးတွေကိုတေချာကြိုက်ပြဖို့လိုအပ်တယ်။ဒါကိုလွတ်တော်ကလည်းမှတ်တမ်းတင်ထားတယ်ဆိုတဲ့ဟာကကျွန်တော်ဘာပြောတာအစီအတော်ဆောင်နေပုဒ်သက်ချိုးမှုလို့ပြောလို့ရတယ
်။စစ်ကောင်စီရဲ့လုပ်ရက်တွေကြောင့်ခိတိုက်နှင်နာခံစားနေကြတဲ့ပြည်သူတွေအတွက်အမှန်တရားနဲ့တရားမျှတမှုပေါ်ဆောင်နိုင်ရေးကိစ္စတွေစစ်ပေးဆောင်ပြည်သူတွေဘေးကင်းလုံခြုံရေးတို့အတွက်တပ်ဆိုင်ရာဝန်ကြီးဌာနတွေအနေနဲ့ဘလို့ဆောင်ရွက်ပေးနေတယ်လဲဆိုတာကိုလည်းလွှတ်တော်ကိုယ်စားလှယ်တွေကမေးမြန်းခဲ့ကြပြီးဝန်ကြီးဌာနတွေကလည်းပြန်လည်ဖြေကြားပေးခဲ့တယ်လို့ဆိုပါတယ်ရှင
်။မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တင်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့တနင်္လာညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည10နာရီထိထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းညယူဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးဖို့ရှိပါတယ်။အခုရေဆုံးကတော့တွေးဆုံမေးမြန်းကတ်အထူးအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းထားတဲ့နှစ်နှစ်တာကာလအတွင်းမှာ NUG ဂျားကာလအမျိုးသားညီညွတ်ရေးအစိုးရအနေနဲ့အုပ်ချုပ်ရေးတရားစီရင်ရေးအပြင်စစ်ရေးအရာထိုးစစ်တွေကိုပါဆောင်ရွက်လာနိုင်တယ်လို့ NUG ဝန်ကြီးချုပ်ယုံပြောခွင့်ရကိုနေဖုတ်လက်ကပြောပါရယ် NUG အနေနဲ့တနိုင်ငံလုံးရဲ့အနာဂတ်အားလုံးကိုဆုံးဖြတ်လို့မရပေမဲ့အခြေခံမူတွေကိုတော့ချမှတ်ထားတယ်လို့ပြောပါရယ် NUG ပြောခွင့်ရကိုနေဖုတ်လက်ကိုကိုသားညုံကတီးတန့်တွေ့ဆုံပြီးတော့မေးမြန်းတင်ဆက်ထားပါရယ
်ကိုနေဖုတ်လက် view ကိုအခုလိုလက်ခံဖြေချပေးရကျေးဇူးအများကြီးတင်ပါတယ်ခင်ဗျာအင်တာဗျူးလက်ခံတာနော်ကျွန်တော်အရင်ဆုံးမေးချင်တာကအခုนิวตันไลเยสสโลแกนนี่แท้มาเลยตุยจี้มาซุนนี่เสียไม่ရှိဘူးဆိုတဲ့လူငယ်တွေပြောကြတယ်အဲ့တော့ဒါပေမဲ့တစ်ဖက်မှာအခုဆိုအာဆီယံတို့ဘာတို့ကလည်းပြောနေတဲ့ခါမှာတွေ့ဆုံซุนนี่ဆိုတဲ့ကိစ္စတွေပါလာတယ်ချုံနိုင်ငံရေးပါတီရဲ့ပြောဆိုမှုတွေမှာလည်းဟိုซุนนี่ပြီးမှအဖြေရှားမယ်ဆိုတဲ့အမြင်လေးတွေရှိတယ်အဲ့တော့ဒီနီးနာနဲ့ပတ်သက်လို့တော့ဟိုစတော့นิวตันไลเยสစတော့စโลแกนเนี่ยပြောင်းသွားပြီလားဒီတိုင်းပဲရှိလားကိုတင်ဖို့လားအမြင်ဘယ်လိုရှိပါလဲ
ဟောကျွန်တော်တို့ရဲ့ယာယီတမရာကြီးလည်းဒါပြောထားတာရှိတယ်တွေးဆောင်ဆွေးနွေးနိုင်ခြင်းရှိရဲ့ဘလို့အခြေအနေမျိုးမှာလဲပေါ့နော်ဒါမျိုးဟိုဟိုစကားတစ်ခွန်းနဲ့လွယ်လွယ်ကူပြောရရင်တော့ surrender လာလို့ရင်တော့ကျွန်တော်လက်ခံပါပေါ့တော့ကျွန်တော်ဘယ်စစ်ပွဲတစ်ခုမှာဟိုစစ်နိုင်တဲ့သူနဲ့စစ်ရှုံးတဲ့သူနဲ့တော့မှနောက်ဆုံးမှစပွဲပေါ်ထိုင်ပြီးတော့စစ်ရှုံးစာချုပ်တော့ချုပ်ရသေးတာပဲလေအဲ့တော့ပြောချင်တာကဒါ2008ဖွဲ့စည်းပုံကိုဖျက်မယ်ပြီးရင်စစ်တပ်ကနောက်ဘယ်တော့အခါမှာနိုင်ငံရေးမှာပါဝင်ပတ်သက်ခွင့်မရှိဘူးနောက်ပြီးတော့ဒီလက်ရှိချုံနှောင်ထားတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကျွန်တော်တို့ဒါတွေကိုလည်းဒါလွှတ်ရမယ်။နော်ဒီလိုအနေအထားမျိုးတွေပေါ့ condition တွေရှိတာပေါ့နော်။ဒီလို condition တွေနဲ့ကျွန်တော်တို့တွားမယ်ဆိုရင်တော့ဒါဆိုရင်တော့ကျွန်တော်တို့ခုနကပြောတဲ့ surrender လုပ်တဲ့အနေအထားတစ်ခုဆိုရင်တော့ကျွန်တော်တို့အနေနဲ့ကခုနကစစ်ရှုံးစာချုပ်ဓာချုပ်မယ်ဆိုရင်တော့စပွဲပိုင်းပေါ်မှာမဲအောင်နိုင်တဲ့တွေးကောင်းတွေးမယ်ပေါ့ဗျာ။အဲ့လိုအချိန်တွေမဟုတ်ဘဲနဲ့ဒီလိုမျိုးတွေးဆွနေတဲ့လက်နဲ့တော့ကျွန်တော်တို့ဒါတွေးဆုံညီနိုင်ဆွေးနွေးမယ်ဆိုတော့အချိန်နဲ့တခုတော့ဒီတော်လန်ကြီးကနောက်ပြန်လှည့်တော့မှာမဟုတ်ဘူးလို့ကျွန်တော်ဒီလိုပဲအတိအကျပြောချင်ပါတ
ယ်။ဟုတ်ကဲ့ကျွန်တော်တစ်ဆက်တည်းမိချင်တာခုနကကိုနေဘိုးလာပြောသွားတဲ့အချိန်မှာဒီလူစစ်တပ်ကစစ်ကောင်စီအဖွဲ့တွေနဲ့လက်ဆွဲနှုတ်ဆက်ဖို့တိုက်ခတ်တယ်ပေါ့နော်။အာဒါကပြောမစွန်နယူတော်လန်ကြီးပေါ်လာတဲ့ NUG NUCC ရဲ့မူဝါဒတွေလို့ကျွန်တော်နားလဲပါတယ
်။
ဒါပေမဲ့တစ်ဖက်မှာတောက်လျှောက်ကရင်ကာလာတွေတို့မှာ NLD ရဲ့မူပါအကြမ်းမဖက်ပဲအကြမ်းမဖက်တဲ့မူဝါဒရှိတယ်တွဲဆုံဆွေးနွေးနေဖြစ်ရှိမယ်ဆိုတဲ့ယူဆတွေရှိပါတယ်အဲ့တော့အခုလက်ရှိနယူဒေါ်လာကြီးမှာတအုပ်လို့ဖြစ်နေတဲ့ NUG ကဒီမူကင်ထားတာက NLD ရဲ့အရင်ရှိထားတဲ့မူတွေနဲ့ရောခွာဝါးပြီလားဟိုပြိခသဘောမျိုးဖြစ်နိုင်လား
ဟို NLD ရဲ့သူထုတ်ပြန်ချက်တွေကိုပြန်ပြီးတော့ကျွန်တော်လေ့လာဖို့လိုပါလိမ့်မယ်ဟို NLD အနေနဲ့ကတော့အခုလောလောဆယ်မှာဒါရှိပြီးသားရှိထားတဲ့ဒီဘိုးကောင်အလုပ်ဘိုးကောင်ဒီဝင်တွေပေါ့နော် CEC လို့ကျွန်တော်တို့ခေါ်တာပေါ့ဘိုးကောင်ဒီဝင်တွေကဒါမဆုံလင်းတဲ့တကြောင်မျိုးဒါမူပိုင်းဆိုင်ရာဆုံးမချက်ချို့ကိုမချဘူးဆိုတာမျိုးပြောထားတာရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းအလုပ်တော့လုပ်နေဖို့လိုတာပေါ့နော်အဲ့တော့ကြောင့်မလို့ဒါ Central Working Committee ဆိုပြီးတော့အဲဒါဘိုးအလုပ် Committee ဆိုပြီးတော့ဖွဲ့စည်းပြီးတော့အလုပ်တွေလည်းတောက်လျှောက်ဆောင်ရွက်နေတာရှိတယ်ပေါ့နော်အဲ့တော့ထုတ်ပြန်ချက်တွေကိုတစ်ချက်ပြန်လေ့လာတဲ့အခါမှာကျွန်တော်ကတော့ကွဲလွဲတယ်လို့မထင်ဘူး NLD ကအခုသူတို့ရဲ့ထုတ်ပြန်ချက်တွေကို NLD ရဲ့ထုတ်ပြန်ချက်ကိုလေ့လာတဲ့အခါမှာအကြမ်းမဖက်တဲ့နှီးကိုဆက်လက်ကင်ဆွဲထားတယ်ဆိုတော့အတုံးလုံးကျွန်တော်ကတော့မတွေ့ဘူးမတွေ့ဘဲနဲ့ကျွန်တော်တို့ကပြည်သူထောက်ခံတဲ့နီးနာတွေနဲ့ဒီအကြမ်းဖက်ဆဲဟုတ်စုကိုဆန့်ကျင်သွားမယ်ဆိုတဲ့စကားလုံးမျိုးပေါ့နော်ဒါမျိုးကိုကျွန်တော်ဒါတွေ့ခဲ့တာရှိပါတယ်အဲ့တော့ကြောင့်မလို့ကျွန်တော်ကတော့လက်ရှိအချိန်မှာလဲဒါ NUG ရောနော် CRPH ကောနောက်ပြီးတော့အခြားဒီ NUCC ရောဘာလို့ねဒီ NLD ရာလဲနိုင်ငံရေးပါတီတခုအနေနဲ့အကုန်လုံးကျွန်တော်တို့အလုပ်တွေတွဲဆက်ပြီးတော့ဒါလုပ်ကင်ဆောင်ရွက်နေတာရှိပါတယ်အဲ့တော့ကျွန်တော်ကတော့တိတ်ပြီးတော့ဒါစိုးရိမ်မှုမရှိဘူးနောက်ပြီးနောက်တစ်ခုကျွန်တော်ပြောချင်တာကတချို့သောချို့သောတိုင်းသားခေါင်းဆောင်တွေတချို့သောပုဂ္ဂိုလ်တွေကဘာလို့စိုးရိမ်လဲဆိုရင်ခုနကကျွန်တော်တို့ရဲ့ခေါင်းဆောင်တွေပေါ့နော် NLD ရဲ့ခေါင်းဆောင်တွေဖြစ်တဲ့နိုင်ငံတော်တိုင်းပြည်ပုဂ္ဂိုလ်တို့တမန်တော်ကြီးတို့ထောင်အားလွတ်လာတဲ့အခါမှာနော်တစုံတရာမှဒီဒေါ်လာရေးကြီးကပြောင်းလဲသွားမလားပေါ့နော်ဒါမျိုးလဲစိုးရိမ်ကြတယ်ပေါ့နော်ဒါစိုးရိမ်တဲ့ကိစ္စကိုကျွန်တော်ကတော့အပြစ်မမြင်ပါဘူးဒါပေမဲ့ကျွန်တော်တို့ဟိုပေါ့နော်တရားဝင်ထုတ်ဖော်ပြောလို့တော့မရဘူးပေါ့ဒါပေမဲ့လည်းကျွန်တော်တို့ရရှိထားတဲ့တချို့သောသတင်းစကားတွေရှိပါတယ်နော်ကျွန်တော်တို့ခေါင်းဆောင်တွေရှိရတယ်ကျွန်တော်ရရှိထားတဲ့သတင်းစကားတွေအရရဲ့နောက်ပြီးတော့ကျွန်တော်တို့ရဲ့အတိတ်ကာလတစ်လျှောက်ဖြတ်တန်းခဲ့တဲ့ဖြတ်တန်းမှုအရာကနော်ဒေါ်လန်းစုကြည်လိုခေါင်းဆောင်မျိုးဦးဝင်းမြင့်လိုခေါင်းဆောင်မျိုးဟာဒီဒေါ်လန်ရေးမှာပြည်သူလူထုနဲ့ရဲ့သဘောထားနဲ့ စန့်ကျင်တဲ့အလုပ်ကိုဒါလုံးမမဟုတ်ဘူးလို့ကျွန်တော်တို့ကတော့အပြေအဝယုံကြည်ရယ်အဲနောက်ပြီးတော့ရှေ့ဆက်သွားမယ့်ကာလမှာဒီလိုမျိုးအတင်းဆောင်ဖြစ်ခဲ့ရင်လည်းကျွန်တော်တို့ကတော့တော်လန်ရေးဘက်ကပြက်ပြက်သားသားရက်တည်ပြီးတော့เนาะကျွန်တော်တော်လန်ရေးဘက်ကပဲရက်ပြီးကျွန်တော်တို့လည်းကျွန်တော်တို့ကိုယ်တိုင်เนาะဒီပြောဆိုပြီးတော့ဒါဆောင်ရွက်သွားမှာဖြစ်ပါတယ်ဗျာဟုတ
်ကျွန်တော်နောက် NUG နဲ့ပတ်သက်လို့မေးချင်ပါတယ်အခု NUG ဖွဲ့စည်းခဲ့တာနှစ်နှစ်နီးပါးရှိပါပြီအဲ့တော့အဲဒီနှစ်နှစ်နီးပါးအတွင်းမှာဘယ်လောက်ထိအောင်မြင်လုပ်နိုင်ပြီလဲဘယ်လိုမှတ်တိုင်နေမျိုးတွေရပြီလဲလို့ယူဆပါ
ကျွန်တော်တို့လက်ဖြစ်မနေလက်ခံထားရမှာကျွန်တော်တို့စစ်တိုက်နေရပြီပေါ့ဗျာเนาะဒါကတော့အလုံးနဲ့သိတဲ့အတိုင်းပဲဟိုဆက်ဆက်ကျင်းတော့တော့ညဉ့်ညဆောဆန္ဒဖော်ထုတ်ခဲ့ကြတာပဲเนาะအဲ့ဒီကာလမှာပြည်သူတွေရဲ့ဆန္ဒမှန်ဒါဖြစ်တယ်ဆိုတာကိုနားလည်ပြီးတော့ဟိုစစ်အုပ်စုကလက်လျှော့သွားရင်လည်းကောင်းတာပေါ့ဒီအချိန်တွေထိမရောက်ခဲ့ဘူးပေါ့เนาะဒါပေမဲ့လည်းညဉ့်ညဆောဆန္ဒဖော်ထုတ်ခဲ့တဲ့ပြည်သူတွေကိုเนาะလက်နက်မဲ့တဲ့ပြည်သူတွေကိုဒါကောင်းနေပဲတည်ပြီးတော့ပြစ်ခဲ့တယ်เนาะနီလန်းပေါင်းစုံနဲ့ရက်ဆက်ခဲ့တယ်เนาะရုံးမာခဲ့တယ်ပေါ့เนาะဒီလိုအချိန်တွေကြောင့်ကျွန်တော်တို့ကမဖြစ်မနေပြည်သူလူထုကိုကာကွယ်ဖို့တာဝန်ရှိလာတယ်တော်ဝင်ရှိလာတဲ့ကြောင့်ကျွန်တော်တို့ defensive war ဆိုပြီးတော့ကျွန်တော်တို့စတင်ပြီးတော့ဒါကြီးညာပြီးတော့ဒါတိုက်ပွဲဝင်ခဲ့ရတယ်ပေါ့နော်လက်နက်ကင်ခဲ့ရတယ်ပေါ့နော်ဒါကိုကျွန်တော်တို့ရွေးချယ်ထားပြီးဖြစ်တယ်ဒါကိုနားလည်ထားဖို့လိုတယ်အဲ့တော့အခုဆိုရင်ကျွန်တော်တို့ကဒါဒီလိုရွေးချယ်တဲ့အခါမှာလည်းကျွန်တော်ရှေ့မှာပြောခဲ့ပြီးသလိုပဲကျွန်တော်တို့ကကြုံတယ်လို့ကျွန်တော်တို့လုပ်နေတာမဟုတ်ဘူးစနေတကြောက်ကိုကျွန်တော်ထူထောင်နေတယ်တိုင်းသာမာမေးအစုအဖွဲ့တွေနဲ့ကျွန်တော်တို့ပူးပေါင်းတယ်ပြီးတဲ့အခါမှာဒီ PDF လို့ခေါ်တဲ့နော်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုကျွန်တော်တို့ကအနာဂတ်ကာလကျရင်ဖြစ်လာမယ့် Federal Army ပေါ့နော် Federal Army ရဲ့အမတ်တွေဖြစ်နေကျွန်တော်တို့ကတေးချာစီးကန်းတဲ့စနစ်နဲ့ပေါ့နော်စနစ်တကျတက်ရင်လိုက်ကျွန်တော်တို့ဒါဖွဲ့စည်းပြီးတော့ဆောင်ရွက်နေတာရှိတယ်ပေါ့နော်အဲ့တော့တက်ရင်နေဆိုရင်ကျွန်တော်ရရှိတဲ့အချက်လက်တွေအရတော့တက်ရင်ပေါင်းဒါ300ကျော်တော့ကျွန်တော်အခုချိန်မှာဖွဲ့စည်းပြီးသွားပြီပေါ့နော်အဲ့ပြီးတဲ့အခါမှာဒီထဲမှာကျွန်တော်တို့လူငယ်တွေပါတယ်နောက်ပြီးတော့တိုင်းနာပေါင်းစုံပါတယ်တစ်ချိန်ကျရင် Federal Army ဖြစ်လာမယ်အဲ့တော့ဒါစီးရေးရလဲကျွန်တော်တို့အတိုင်းတာတစ်ခုဒီအချိန်တွေတစ်ခုကိုရောက်နေပြီသားနိုင်ငံတကာရေးရရလေပဲကျွန်တော်တို့နီလန်းပေါင်းစုံနဲ့နိုင်ငံတကာရေးရရှိမယ်ပြီးရင်နောက်တစ်ခုကအုပ်ချုပ်ရေးပိုင်းတွေတည်ထောင်တာတွေရှိတယ်နောက်ပြီးတော့တရားစီရင်မှန်တိုင်းပေါ့နော်ဒါမျိုးတွေလည်းကျွန်တော်တို့လုပ်နေတာရှိတယ်ပေါ့နော်အဲ့တော့ပြောရရင်ခြုံပြောရရင်ကျွန်တော်တို့မှအစိုးရရှိတယ်ကျွန်တော်တို့မှလွှတ်တော်ရှိတယ်ပြီးကျွန်တော်တို့မှတရားစီရင်မှန်တိုင်းလည်းပဲအခုဒါထိစိုးမိုးထိချုပ်နယ်မြေတွေမှာဖွဲ့စည်းပြီးတော့တရားဥပဒေဖွဲ့စည်းပြီးတော့အရေးယူဆောင်ရွက်တာတွေပြစ်မှုပြစ်ဒဏ်ပေးတာတွေဒါတွေလည်းဆောင်ရွက်နေပြီဖြစ်တယ်ပေါ့နော
်ကျွန်တော်တက်ဆက်တဲ့ဒီ PowerPoint PDF ကိစ္စလေးနည်းနည်းမေးချင်ပါတယ်ပြောမှဆိုရင်စစ်ကောင်စီကဆွဆွဲတဲ့အထက်မှာဒီ PDF တွေကရသားပြည်သူတွေကိုတတ်ဖြတ်တယ်ဆိုတဲ့ဟာလည်းပါပါတယ်ပြင်မဲ့မဆိုင်တဲ့လူတွေတတ်ဖြတ်တယ်ဆိုတဲ့ကိစ္စပါတယ်နိုင်ငံတကာမှာစိုးရိမ်ချက်ကလည်းဒီတပ်တွေကိုစနစ်တကျထိန်းထားနိုင်ပါမလားမထိန်းထားနိုင်လို့ရှိရင်တစ်ချိန်မှာခုနကပြောလို့ဟိုလစ်ဗျားမှာကြုံခဲ့တယ
်
တခြားနိုင်ငံဆီးရီးယားတို့မှာကြုံခဲ့တဲ့အခြေအနေမျိုးရောက်သွားမလားစိုးရိမ်ချက်ရှိပါတယ်အဲ့တော့ဒီတပ်ဖွဲ့တွေနဲ့ပတ်သက်လို့ဘယ်လိုများထိန်းကွက်ထားနိုင်ပါလဲ
အဲ့မှာကျွန်တော်တို့ MOD ကတော့ Ministry of Defense ကအနေနဲ့ကတော့ကျွန်တော်တို့တေချာဆိုပေါ့စီမင်းစည်းကမ်းတွေပေါ့နော်စည်ရေးဆိုင်ရာစီမင်းစည်းကမ်းတွေတေချာချမှတ်ထားတယ်ချမှတ်ထားပြီးတော့ဒီတင်တန်းတွေပေးုံနဲ့မကောက်ဘူးပေါ့နော်ကျွန်တော်တချို့ဟာတွေ test တွေပါ psycho test တွေပါတွေကျွန်တော်တို့ဒါဖြေခိုင်းပြီးတော့မှဒီ PDF တွေကိုဒါလက်ခံတာဖြစ်တယ်ပေါ့နော်အဲ့တော့အဲ့လိုအနေထားတွေတောက်လျှောက်လုပ်တဲ့အခါမှာတချို့တော့ခုနကကိစ္စတွေပေါ့နော်ကိစ္စတွေဒါ online ပေါ်မှာလည်းပေါ်လာတာရှိတယ်ဒါတွေအကုန်လုံးကဖြစ်တိုင်းဖြစ်တာဖြစ်ပြီဆိုတာနဲ့ကျွန်တော်တို့ဖြစ်ပြက်ခဲ့တဲ့နေရာဒေတာမှာရှိနေတဲ့အစုအဖွဲ့တွေအားစင်ဒါတွေကိုစုံစမ်းတယ်စစ်ဆေးတယ်လေ့လာတယ်ပြီးရင်ကျွန်တော်လိုအပ်ရင်ချို့ဟာတွေကိုဖမ်းဆီးပြီးတော့ချုပ်ထားတာပေါ့ဗျာတစ်ချင်းတော့အရေးကြီးလို့မရအောင်အမှုမှန်ပေါ်အောင်လုပ်ရသေးတာ။ဒါမျိုးတွေလည်းပဲကျွန်တော်တို့ကအချိန်နဲ့တပြေးညီကျွန်တော်စောင့်ရနေတာရှိပါတယ်။အဲ့တို့ကြောင့်မလို့ကျွန်တော်တို့ရဲ့ PDF တွေကိုဖွဲ့စည်းတဲ့အခါမှာအခြေအကျဆုံးချက်ကကျွန်တော်ဒီအကြမ်းဖက်ဆဲဟုတ်စုကိုစန့်ကျင်နေတာ။ဟောဒီကောင်းနေလို့ဖြစ်လို့မရအောင်။နော်ကျွန်တော်တို့ရဲ့ဒီအနာဂတ်ဖက်ဒရယ်တက်မတော်ဟာအများကြီးဗျာစီးစနစ်တွေဟိုအများကြီးပြောစရာမလိုတခွန်းနဲ့ပဲအခုလက်ရှိစစ်တပ်လိုမဖြစ်ရဘူးဆိုရင်ဟာတခွန်းနဲ့ပြည့်စုံတယ်။ဘာလို့ဆိုဒီအဲ့ဒီကိစ္စအရင်အရေးကြီးတယ်။အဲ့တော့ကျွန်တော်တို့ခွင့်မပြုဘူး။ဒီစစ်တပ်ကိုစန့်ကျင်နေပါတယ်ဆိုမှဒီအကြမ်းဖက်စစ်တပ်ကိုစန့်ကျင်နေပါတယ်ဆိုမှအဲ့ဒီအကြမ်းဖက်စစ်တပ်ကကောင်းနေလို့လိုက်လုံနေမယ်ဆိုရင်ဒိဗယ်ဘူးမရှိဘူး။ဒါကိုကျွန်တော်တို့လုံးဝခွင့်မပြုဘူး။အဲ့တော့လုတ်တဲ့သူတွေနော်လုတ်တဲ့သူတွေဟာဘာကြောင့်လုတ်လဲနော်ဒါတွေကိုကျွန်တော်တို့တေချာစနစ်တကျစုံစမ်းစစ်ဆေးဖော်ထုတ်ပြီးတော့တကယ်ပြည်သူအပြစ်မဲ့တယ်ပေါ့နော်ပြည်သူကိုအမှန်တကယ်သာနော်အတိတ်ပဲမဲ့ဒါတက်ဖြတ်တာတွေနော်ဖျက်ဆီးတာတွေထိခဲ့မယ်ဆိုရင်အဲ့လူတွေကလည်းပဲဥပဒေရတာတစ်ချိန်ချိန်မှာရေးယူဆောင်ရခံရမှာဖြစ်ပါတယ်ဗ
ျကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ကိုနေဖုံးလက်က NUG ပြောရေးစုခွင့်အနေနဲ့မေးတာမဟုတ်ပါဘူးပြောရေးစုခွင့်အနေနဲ့ပြောပုတ်ကွေးရမေးတာပ
ါကို
လွတ်တော်ကိုယ်စားလှယ်တူလည်းဖြစ်တယ်ဗမာပြည်အနာဂတ်ကိုဘယ်လိုမြင်ကြလဲဘယ်လိုပုံဖော်ကြလဲ
ဟုတ်ပေါ့အမှန်တမ်းပြောရရင်ကျွန်တော်ကအမှန်တမ်းလူလက်ပိုင်းနဲ့ရောက်နေပြီပေါ့နော်ကျွန်တော်တို့ဒါ40ကျော်နေလူလက်ပိုင်းကျွန်တော်ကမြမကြီးအနာဂတ်ကိုလူငယ်လေးလက်ထဲပဲအပ်လိုက်ချင်တော့တယ်တခါတခါကျတော့ဘာလို့လဲဆိုတော့အသက်ရွယ်ကြီးလာတာနဲ့အများပေါ့နော်တချို့အနှောင်အဖွဲ့တွေပဲပြောမလားနောက်ပြီးတချို့စဉ်းစားချက်တွေကတိတ်မရိုးရှင်းတော့တာမျိုးဒါမျိုးတွေလည်းရှိနိုင်တာပေါ့နော်ဆိုတော့ကျွန်တော်လည်းဒါဒီလိုဟိုဖြစ်ပါတယ်လူငယ်တွေကတော့ရှင်းတယ်လူငယ်တွေကတော့အခုဆိုရင်လည်းဒါ တော်လိုင်းရေးမှာပါဝင်နေတဲ့လူငယ်တွေကိုကြည့်မယ်ဆိုရင်ဒီမြေပြင်မှာလေမြေပြင်မှာဆိုပါတော့ကရင်ပြည်နယ်ရောက်သွားတဲ့လူငယ်ရှိတယ်ကချင်ပြည်နယ်ရောက်သွားတဲ့လူငယ်ရှိတယ်ချင်းရောက်သွားတဲ့ရှိတယ်ဒီလိုလူငယ်တွေကသူတို့အချင်းကြားထဲမှာကျွန်တော်မြင်တဲ့အတူတူပေါင်းပြီးတော့အလုံးလုံးကင်နေကြရင်းနဲ့ရလာတဲ့နားလည်မှုရင်းနှီးမှုနော်ဒီဟာတွေကပိုပြီး strong ဖြစ်တယ်ဗျာနော်စပွဲတော်မှာစကားတွေထိုင်ပြောနေနေရတာမျိုးမဟုတ်ဘူးနော်အတူတူလက်ရည်တပြင်းနဲ့နေရရင်လည်းမှာတယောက်နဲ့တယောက်နားလည်လာတဲ့ရင်းနှီးမှုယုံကြည်မှုဒီဥစ္စာတွေကတန်ဖိုးဖြတ်လို့မရဘူးကျွန်တော်ကအဲ့လူငယ်တွေရထားတဲ့အဲ့ယုံကြည်ရင်းနှီးမှုတွေကိုအဲ့လူကြီးတွေကြောင့်ပြတ်မှာကျွန်တော်ကြောက်နော်နောက်ပြီးတော့ကျွန်တော်ကတော့ကျွန်တော် personal အမြင်ကိုပြောရမယ်ဆိုရင်ကျွန်တော်ဘာမှကျွန်တော်အများကြီးမမျှော်လင့်ဘူးဗျာနော်ကျွန်တော်တို့က globalization ခေတ်တိုင်းမှာကြီးလာတဲ့ကောင်လေအကြီးအကဲခေါင်းလေးဆိုတဲ့ကြောင့်အဓိကဒီလိုမျိုးလူလူချင်းအနိုင်ကျင့်တာတော့ရုပ်မာတာရက်ဆက်တာဒါတွေမရှိရင်ကျွန်တော်ကတော်ပြီ။ကျန်တဲ့အရန်ပေါ့ဒါရမှဖြစ်မယ်လို့တော့ဒါကြီးကိုတော့အသေးစုပ်ကင်ထားမယ်ဆိုရဲအဲ့လိုမျိုးကြီးလေတခုခုအရန်စုပ်ကင်ထားပြီးတော့ဒီအနာဂတ်နိုင်ငံတော်မှာအဲ့လိုမျိုးအချင်းချင်းသဘောထားတွေကွဲလဲပြီးတော့အဲဟိုပေါ့ဘာခေါ်မလဲဒီနိုင်ငံကြီးကိုအောင်မြင်မြင်ဖြိုလိုက်နိုင်ကတိုင်ပြီးကမှကိုယ့်အချင်းချင်းပြန်ပြီးတော့အကွဲပြဲဖြစ်တယ်ဆိုတဲ့အနေအထားမျိုးတော့မဖြစ်စေချင်ပါဘူးဗျ
။ဟုတ်ကဲ့ကိုနေဘူးလားခုလိုဖြစ်ကြပြီးရေးပြမယ်။
တော့ကျေးဇူးတင်ပါတယ်ကျွန်တော
်။ NUG ဝင်ကြီးချုပ်ယုံပြောခွင့်ရကိုနေဖုံးလက်ကို VOA မြန်မာပိုင်းကအက်ဒီတာကိုသားညူကတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာအပေါ်မှာနောက်နိုင်ငံတွေရဲ့ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေဟာဆရာနာသိန်းနှစ်နှစ်ပြည့်ချိန်မှာပိုပြီးတော့တိုးလာနေပြီမဲ့မြန်မာစစ်တပ်ကတော့အာဏာကိုဆက်လက်ချုပ်ကိုင်ထားဆဲဖြစ်ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးယူရတဲ့နိုင်ငံတကာရဲ့ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေကအတိုင်းအတာတစ်ခုထိထိရောက်မှုရှိပြီမဲ့ဗျူဟာမြောက်ပူပေါင်းဆောင်ရွက်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂရဲ့မြန်မာလူခွေးဆိုင်ရာအထူးကိုယ်စားလှယ်ကထောက်ပြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်စူးစီးတင်ပြပေးထားပါတယ်။
ကုလသမဂ္ဂရဲ့မြန်မာလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကတော့လုပ်ငန်းတွေလူပုဂ္ဂိုလ်တွေအပေါ်မှာပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေလှုပ်ဆောင်နေတာတွေကနေတိုးတက်မှုတချို့ရှိတယ်လို့ဆီယနာသိမ့်မှုနှစ်နှစ်ပြည့်အစဉ်ခန်းစာမှာပြောပါတယ်။ဒါပေမဲ့ဒီထက်ပိုပြီးတော့အရေးယူဒဏ်ခတ်ပိတ်ဆို့ဖို့သူကနိုင်ငံတကာကိုတိုက်တွန်းပါတယ်။
We've had some progress, and believe me, we're great. I greatly appreciate the fact that.
ဒဏ်ခတ်ပိတ်ဆို့ရေးနဲ့ PRPE မှာနိုင်ငံတကာကတိုးပြီးတော့လှုပ်ဆောင်လာတာကိုအထူးပဲကျေးဇူးတင်ပါတယ်။ဒါပေမဲ့မလုံလောက်ပါဘူး။မဟာဗျူဟာမကျသလိုပူးပေါင်းဆောင်ရွက်မှုလည်းမဟုတ်ပါဘူး။ဒီလိုလှုပ်ဆောင်ရေးကမြန်မာလူထုအတိအကျလိုအပ်နေတဲ့ကိစ္စဖြစ်ပါတယ်လို့သူကပြောခဲ့ပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးရည်ရွယ်ပြီးစစ်ကောင်စီကိုဗန်ဒါရီနဲ့လက်နက်ရရှိမဲ့အရေးတို့ကိုဖျက်တောက်ဖို့ဆောင်ရွက်တဲ့နိုင်ငံတကာတန်းခတ်ပိတ်ဆို့မှုတွေတိုးလာနေပေမဲ့မြန်မာစစ်ကောင်စီကတော့အာဏာကိုဆက်လက်ချုပ်ကင်ထားတာပါစစ်ကောင်စီထိချုပ်ထားတဲ့ဗန်ဒါရီရပောက်ရလန်းတွေကကြီးမားလှတာကြောင့်ဖြစ်တယ်လို့စီးပွားရေးပညာရှင်ဦးစိန်ထေးက VOA ကိုပြောပါတယ
်နော်အရန်ကြီးရတရားဝင် EDB ထုတ်ပြန်တဲ့စင်ရဆို 8.66ဒီလင်းလောက်ရှိတယ်အမေရိကန်ဒေါ်လာအဲ့ဒါတွေကသူတို့လက်ထက်မှာရှိတယ်သူကအဲ့ဒါတွေသုံးလို့ရဒါ reserve တစ်ခုနောက်တစ်ခါသူတို့ကတိုင်းပြည်တို့မှာခုဒီ export လုပ်တာတရှိကျသွားပြီမဲ့မနစ်ကကင်းကနန်းရဆိုရင် export က15ဘီလီယံကျော်ကျော်အမေရိကန်ဒေါ်လာဒါသူတို့မှာဝင်ငွေရှိတယ်ဒါတွေကပြန်သုံးလို့ရဒါတစ်ချက်နောက်တစ်ခါဥပိုင် limited နဲ့စီးပွားရေး corporation နော်အဲ့ဒီရစီးပွားရေးဥပိုင် limited နဲ့နော်စီးပွားရေး corporation ကတိုင်းပြည်စီးပွားများအများကြီးသူတို့ကလုံကြီးအုပ်ထားတယ်အဲ့ဒီကငွေတွေလည်းအများကြီးရှိ
တယ်။ဒါပေမဲ့နိုင်ငံတကာရဲ့စီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုအတိုင်းအတာကအရင်စစ်အစိုးရလက်ထက်တွေကနဲ့ရှင်ရင်ပိုပြီးတော့ပြင်းထန်တယ်လို့ပိုပြီးလဲမဟာဗျူဟာကျတယ်လို့စီးပွားရေးပညာရှင်ဦးစိန်ထေးကရှုမြင်ပါတယ်။ဆီယနာသိမ့်မှုနှစ်နှစ်ပြည့်တဲ့အချိန်မှာပဲမြန်မာနိုင်ငံတွင်းကအခြေအနေတွေပိုပြီးတော့ဆိုးရွားလာနေတာကြောင့်ဆိုပြီးစစ်ကောင်စီရဲ့ဗန္ဒာရေးနဲ့လက်နက်ရရှိရေးမှာဆက်ဆက်နေတဲ့လူ6ဦးနဲ့လုပ်ငန်း3ခုကိုအမေရိကန်ကထပ်ပြီးတော့ပြစ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ပါတယ်။ဒီဒဏ်ခတ်ပိတ်ဆို့မှုကိုတော့ Britain, Australia, Canada တို့နဲ့အတူပူးပေါင်းဆောင်ရွက်တာဖြစ်ကြောင်းလဲအမေရိကန်အမျိုးသားလုံခြုံရေးဆိုင်ရာကောင်စီပြောခွင့်ရ John Kirby ကဇန်နဝါရီလ30ရက်နေ့မှာပြောပါတယ်
So that's why we're taking some additional action today to impose sanctions on 6 individuals and 3 entities linked to the regime's efforts.
မြန်မာလူထုရဲ့ဒီမိုကရေစီမျှော်မှန်းချက်ကိုလေးစားလာစေရေးစစ်ကောင်စီကိုပို့ပြီးတော့ဖိအားပေးနိုင်ရင်းနဲ့အကြမ်းဖက်လုပ်ရက်တွေကိုဆက်မလုပ်နိုင်အောင်တားမြစ်နိုင်ရေးအတွက်ဆီယနာသိမ့်ပြီးနောက်ပိုင်းလူပုတ်ကို80နဲ့လုပ်ငန်း30ကိုအရေးယူတန်းခတ်ခဲ့ပြီးဖြစ်ပါတယ်။အမေရိကန်နည်းပညာနဲ့ထုတ်ကုန်တွေကနေအကျိုးအမြတ်မရစေရေးအတွက်လဲစစ်တပ်နဲ့ဆက်ဆက်တဲ့အဖွဲ့အစည်းများစွာကိုပို့ကုန်ထိန်းချုပ်မှုချက်မှတ်ထားပြီးဖြစ်ပါတယ်လို့ပြောသွားတာပါ။တချိန်တည်းမှာပဲဩစတြေးလျအစိုးရကလည်းမြန်မာစစ်ကောင်စီအဖွဲ့ဝင်အများအပြားနဲ့စစ်တပ်ပိုင်းကော်ပိုရေးရှင်းကြီးနှစ်ခုကိုပြစ်မှတ်ထားအရေးယူပါတယ်စစ်ကောင်စီကအာဏာသိမ်းဆန့်ကျင်သူတွေအပေါ်ချေမှုန်းတာကိုတုံ့ပြန်တဲ့အနေနဲ့အခုလိုအရေးယူတာဖြစ်တယ်လို့လန်ဒန်ကိုရောက်နေတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးဖဲနီဟောင်းကသတင်းထုတ်တွေကိုပြောပါတယ်လက်ရှိအမေရိကန်ရဲ့အရေးယူတန်းခတ်မှုမှာမြန်မာရေနံနဲ့သဘာဝဓာတ်ငွေ့လုပ်ငန်း MOGE ကတာဝန်ရှိသူတို့ပါဝင်ပေမဲ့ MOGE ကတော့ဓာတ်ရိုက်အရေးယူတန်းခတ်မှုမပါဝင်ပါဘူး MOGE ကိုအရေးယူတန်းခတ်ဖို့ကအခက်အခဲရှိနိုင်တယ်လို့စီးပွားရေးပညာရှင်ဦးစိန်ထေကသုံးသပ်ပါတယ
် MOGE ဓာတ်ရိုက်ပိတ်ဆို့ဆိုတာခက်လက်ခက်တဲ့နေသားလေးရှိတယ်အကြောင်းကြောင့်တော့ပေါ့နော်ခက်တဲ့နေသားရှိတဲ့ခါမှာအဲ့ဒီ MOGE ကိုကင်ရွဲနေတဲ့ကျွန်တော်ခုနတင်ပြသလိုတိုင်းကြတိုင်းနာပေါ့အမြင့်ကလေးတွေဖြတ်တယ်လို့ပေါ့ဒီဝင်ကြီးနော်ရစကစားရဲ့ဒီဒီဟောလောင်သာတိုင်နဲ့စွိုင်းအင်တိုင်နဲ့ဝင်ကြီးကိုသူပိတ်ဆို့တယ်နောက်တစ်ချက်ကအဲ့ဒီကညွန်ကျုပ်တွေပိတ်ဆို့ဘာကြောင့်လဲဆိုတော့မမနိုင်ငံမပြားကြည့်လို့ရှိရင်အဲ့ဒီဝင်ကြီးဝင်လေးတွေဗိုလ်ချုပ်တွေဒီလူတွေကကုမ္ပဏီတွေထောင်ထားတာများတယ်အဲ့တော့ဒီလူကိုပိတ်ဆို့လိုက်ချင်းအားဖြင့်သူတို့ပိုင်ဆိုင်တဲ့ကုမ္ပဏီတွေရဲ့ပို့ကုန်သုံးကုန်ခန္ဓာတွေကုန်သွယ်မှုနဲ့ပတ်သက်တဲ့ transition ငွေကြေးပြောင်းလဲကိုသူကထိတယ်ခင်ဗျဒါကြောင့်ကျွန်တော်စောစောတင်ပြခဲ့တယ်လို့သူကတဖြည်းဖြည်းချင်းသူကတိုင်းပိုင်းလာပြီးတော့မှသူကဒီလိုဝင်းရံလာပြီးတော့ပိတ်ဆို့တဲ့အနေအထားရှိတဲ့အကြောင်းပဲဒါလိုက်ပိတ်ဖို့ဆိုတာတစင်းချင်းသွားတာပေါ့ဆရာမ
အမေရိကန်နဲ့တခြားသောနိုင်ငံတကာရဲ့ဖိအားတွေသာမရှိဘူးဆိုရင်တော့အခြေအနေတွေကပိုပြီးတော့ဆိုးရွားသွားနိုင်တယ်လို့မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS က Aaron Murphy ကပြောပါတယ
် It allows things to flourish like military
ရုရှားနဲ့ဘယ်လာရုစ်တို့နဲ့မြောက်ကိုရီးယားကြားစီးရေးကုန်သွယ်မှုမျိုးလိုလှုပ်ဆောင်မှုတွေတိုးလာနိုင်ပါတယ်ဒါအပြင်မိုးရေကုန်သွယ်ရေးမှလည်းတိုးလာနိုင်တာပါမြန်မာနိုင်ငံဟာအကြမ်းဖက်မှုအာဏာကြီးတဲ့နိုင်ငံဖြစ်ပြီးပြိုလဲကာနေအချိန်လည်းဖြစ်နေပါတယ်
နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေကြောင့်မြန်မာလုပ်ငန်းရှင်တွေအနေနဲ့ပြည်ပငွေရေးချေးရေးအဖွဲ့အစည်းများနဲ့ဆက်ဆက်လှုပ်လှုပ်ကြိုင်တာမှာတော့အခက်အခဲရှိတယ်လို့မန္တလေးနည်းပညာကုမ္ပဏီရဲ့ Managing Director ဒေါက်တာစောနိုင်က VOA ကိုပြောပါတယ်
ပို့ပြီးတော့မြန်မာနိုင်ငံသားတွေအတွက်စီးပွားရေးလိုရတာငွေချေးလွှဲတာပြောင်းတာတွေလိုရတာတွေမှာပို့ပြီးတော့အခက်အခဲတွေ့လာပါတယ်အဲ့တော့စီးပွားရေးလို့ဖို့မှာတော်တော်ကိုချက်ချက်တက်တက်အခက်အခဲတွေတွေ့ရပါတယ်
စစ်ကောင်စီကိုဥတီပီစီးပွားရေးအရာတန်းခတ်ပိတ်ဆို့မှုချမှတ်နေတဲ့အမေရိကန်အစိုးရဘက်ကတော့အမေရိကန်ရဲ့နိုင်ငံခြားထောက်ပံ့မှုတွေကိုမြန်မာလူထုထံတရရောက်ရှိခန်းစားရရေးအသေးအချာဆောင်ရွက်မှာဖြစ်ပြီးအိုးအိမ်စွန့်ခွာထွက်ပြေးရတဲ့မြန်မာလူထုအတွက်အရေးပေါ်လိုအပ်တဲ့စာနာမှုအကူအညီတွေကိုလည်းဆက်လက်ပေးအပ်မယ်လို့ပြောဆိုထားပါတယ်ရှင်
မတ်တန်ကြီးထိုင်းစီစဉ်တင်ဆက်ပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါရစေဒီသတင်းပတ်မှာတော့မြမအရေးဆောင်ရွက်နေကြတဲ့နိုင်ငံစုံကပြည်သူများအကြောင်းဖြစ်ပါတယ်မြမနိုင်ငံမှာဆ ਿਆ နာသိမ့်မှုရဲ့စိုးကျိုးတက်ရောက်မှုခံစားနေရတဲ့သူတွေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်ကြိုးစားနေတဲ့သူတွေအတွက်လူအားငွေအားနဲ့အကူအညီပေးနေကြတဲ့မြမတွေနိုင်ငံစုံမှာရှိနေကြပါတယ်ဒီမိုကရေစီရဲ့အတွက်ရန်ပုံငွေရှာပေးနေကြသူတွေတချို့အကြောင်းမဆုမျက်မုံကဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာတင်ပြထားတာရှုစားနာဆင်ပါရှင
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတာအခုဆိုနှစ်နှစ်ပြည့်သွားပါပြီဆက်အာဏာသိမ်းမှုရဲ့တက်ရောက်မှုကိုပြည်တွင်းမှာရှိတဲ့ပြည်သူတွေလည်းမဟုတ်ဘဲနဲ့တကမ္ဘာလုံးမှာရှိတဲ့မြန်မာတွေလည်းအနည်းငယ်များခံစားကြရပါတယ်ဒီမိုကရေစီလမ်းကြောင်းပေါ်သွားနေတဲ့နိုင်ငံမှာလွတ်လပ်မှုအရသာကိုမြေဆန်းွက်ရနေချိန်မှာစစ်တပ်အာဏာသိမ်းလိုက်တဲ့အပေါ်မှာမကျေနပ်စိတ်ခံပြင်းစိတ်တွေဖြစ်နေကြတာပါ။ဒါကြောင့်လဲမြန်မာနိုင်ငံဒီမိုကရေစီအုပ်ချုပ်မှုပြန်ရောက်ဖို့အတွက်ကိုနိုင်ငံတကာမှရှိနေကြတဲ့မြန်မာတွေညီမျိုးစုံနဲ့ကူညီပေးနေကြပါတယ်။ဆရာနာသိမ်းမှုရဲ့အကျိုးဆက်ကြောင့်ဒုက္ခရောက်နေကြသူတွေအကူအညီလိုအပ်နေသူတွေအတွက်ကိုကိုယ်ပိုင်အချိန်လူအားငွေအားစိုက်ထုတ်ပြီးတော့မှရန်ပုံငွေရှာပေးနေကြတဲ့သူတွေလည်းနိုင်ငံစုံမှရှိနေပါတယ်။အဲ့ဒီထဲမှာအမေရိကန်ပြည်ထောင်စု Los Angeles မြို့မှာနေတဲ့ဒေါက်တာနန္ဒာမင်းဆွေဆိုရင်ဆရာဝန်အလုပ်တစ်ဖက်နဲ့လိုအပ်နေသူတွေအတွက်ကိုညီမျိုးစုံနဲ့ရံမုံငွေရှာပေးနေပါတယ်
။သ
တို့ရီဇေယံပွဲတွေလုပ်တယ်ဇေယံပွဲတွေတို့ရီကဥစည်းတာပေါ့နော်စော့ဩတာပေါ့စော့ဩပြီးတော့လုပ်တယ်အဲ့တော့လှူပေးချင်တဲ့သူတွေကကိုယ့်ဟာကိုယ်အိတ်ဆိုင်ပြီးတော့ချက်ပြုတ်ပြီးတော့လှူကြတယ်ဘသူကမှဘယ်သူမှလောရမဟုတ်ပေါ့ 90% က60ရာခိုင်နှုန်းလောက်ကပြန်ပြီးတော့အရင်ရေလို့မထုတ်ဘူးအရင်ရောအမြတ်ကောအကုန်လှူကြတယ်အဲ့နောက်ပိုင်းကျတော့အစားတောက်တယ်မကဘဲနဲ့တို့အဝတ်ထည်လေးတွေမြန်မာပစ္စည်းလေးတွေအစုံပေါ့အရောင်းလို့ရတာအကုန်ရောင်းပေးကြတယ်အဲ့ဒါတွေရောင်းတာလုပ်တယ်ပြီးကျတော့တို့တွေပါလုပ်ပြီးလဲဆိုတော့ဟိုတကပါလုံးပေါ့နော်လမ်းလျှောက်ပွဲတစ်ခုလုပ်တယ်ကိုယ့်အိမ်မှာကိုလျှောက်ကိုယ့်ရက်ကွက်မှာကိုလျှောက်ဘလို့လုံးလုံးဒါပဲနဲ့ကိုယ့်ဟာကိုယ်ဖုန်းထဲမှာတနေ့တနေ့ခြေလမ်းဘလောက်ရလဲဖြည့်ပြီးတော့တို့ပြိုင်ပွဲလေးသဘောမျိုးနဲ့လုပ်တာပေါ့နော်အဲ့ဒါကသုံးလကြာလုပ်တယ်သုံးလကြာတကပါလုံးကတို့ခင်းနေပြည့်ရမီဆိုရင်အကုန်ဝင်ပါတော့အဲ့တော့တသိန်း2000ရပြီဟုတ်တယ်အဲ့လိုပေါ့နော်တို့တွေဒီလိုဇေယျပွဲတစ်ခုတစ်ခုလုပ်ရင်လည်းတောင်းကနန်းကတော့ရတယ်အနည်းငယ်3000ဆိုတာအနည်းဆုံးပဲအဲ့လိုတစ်ခါတလေဆို5000ခွဲလောက်ထိရတယ်နောက်ပိုင်းဘွန်နေပေါ်လာတော့ဘွန်ရောင်းနေအေဂျင့်လောက်ကြတယ်ဘွန်နေဘွန်ပြီးတော့ EOD လိုက်လာတော့ EOD အေဂျင့်လောက်ကြတယ်နောက်အဲ့ဒီဂျာထဲမှာ CIA Base လုပ်တဲ့ campaign အကြီးတွေပေါ့နော်အဲ့ဒီ campaign အကြီးတွေကိုလည်းတို့တွေပါကြတယ်ဆိုတော့အခုထိလည်းတို့တွေဒီရမုံငွေကိုပဲဖြည့်ပြီးတော့မဲပြီးတော့ချက်တက်နေနေရှာတယ်ဒါပေမဲ့နည်းနည်းလေးအပိုလေးတွေလောက်လာတာတော့ advocacy ပေါ့တို့ဒီကပတ်ဝန်းကျင်ကရှိတဲ့ Senate တို့ Congress တို့ကလူတွေစီကိုစာရေးတာတခါလေးလူကိုယ်တိုင်သွားတွေ့တာတို့တွေ rally တွေကိုဖိတ်တာတို့တွေပွဲတွေရှိရင်တို့ဖိတ်တာတို့အသည့်အငဲပေးနေတာပေါ့နော်
အဲ့လိုမျိုးလုပ်တဲ့အခါမှာကို့မှာလည်းဒါကို့ကဆရာဝန်တယောက်ဖြစ်တဲ့အထူးကဆရာဝန်တယောက်ဖြစ်တဲ့အခါကျတော့ကို့အလုပ်ချိန်ရဲ့နောက်ကို့မှာလည်းဒီကိုမိသားစုကိုရေးကိုတာကိစ္စတွေရှိမှာပေါ့လေအဲ့ဒါရဲ့နောက်ခုနဆဆောကပြောသလိုရံမုံငွေရှာတာရဲ့အဲ့ဒါတွေကိုကျတော့ဘယ်လိုမျိုးအချိန်ကိုခွဲပြီးလုပ်ပေးနေလဲဘယ်လိုမျိုး balance လုပ်ပြီးလုပ်ပေးနေရလဲရှင
် juggler လေအဲ့ဟာမျိုးပေါ့နော်အလက်ထဲမှာရှိရတယ်အကုန်ဖန်ခွက်တည်းကြီးပဲအဲ့လိုဖန်ခွက်၅ခွက်လောက်ကိုတော့လှည့်နေတာနဲ့တူတာပေါ့အဲဆိုလူတိုင်းက24နာရီပဲရတာဟုတ်အဲ့တော့အရင်လုံနေရတဲ့အလုပ်ကိုသွားတာလူနာကြည့်တာနော် right ဒီလူနာနဲ့ပတ်သက်တဲ့ဟာအဲ့ဒါလည်းဆက်လုပ်ရတော့အမှယွန်းလည်းမခံဘူးပြီးတော့သားသမီးလေးလည်းရှိတယ်ဆိုတော့သားသမီးတောင်ဝင်လည်းရှိတယ်အမဆိုမိဘမိဘပေါ့ပါမနဲ့နေတယ်ဆိုတော့မိဘတောင်ဝင်လည်းရှိတယ်ပေါ့နော်ဂျန်တဲ့သူတွေမှလည်းအမတယောက်တည်းမဟုတ်ပါဘူးအဲ့ဒီလို life တည်းကြီးပဲဘာမှလုံးဆရာမရှိလို့ head ငါဒါကြီးတော့ဝင်လုံးလိုက်စမ်းမယ်ဆိုတာမျိုးမဟုတ်ဘူးကိုယ့်ရဲ့ကိုယ်ပိုင်ချိန်ပေါ့နော်ကိုအိတ်မဲ့ချိန်ကိုစားမဲ့ချိန်ကိုနားယူမဲ့ချိန်အရာတွေကိုပေးပြီးလောက်ကြတာအဲ့တော့ balance ကတော့အောက်တာပေါ့ဘယ်လိုပြောမလဲနော် balance ကိုစ조사ပြီးလောက်တယ်ဒါပေမဲ့နှစ်နှစ်ဆိုတဲ့အချိန်ကနည်းမှာနည်းပဲအဲ့နှစ်နှစ်ကိုတောက်လျှောက်လောက်လာခဲ့တဲ့သူတိုင်းဟာ balance ကအနည်းနဲ့များတော့အောက်တာပဲလीအမဆိုမနှစ်ကပေါ့နော် November ရောကဒီတို့ဆယ်နှစ်တခါစာမွေးပြန်ဖြေရတဲ့ဟာရှိတယ်ဒီမှာလေဟိုဇာဝင်နေဟိုပါမဖြစ်သွားအောင်စာကြည့်အောင်ပေါ့စစ်ပြီးအဲ့စာမွေးမှာကြားတယ်ဆိုတော့အဲ့လိုပေါ့နော်စာမျက်ဝဲဆိုတာတတလုံးကမဖြစ်ခင်ကအောင်တယ်လို့သိထားခဲ့တဲ့သူမျိုးပေါ့ဒါပေမဲ့ဒီစာမျက်ဝဲကြာဦးသွားတယ်အဲ့တော့ balance ကတော့အောက်တာပေါ့
စင်ကာပူနိုင်ငံမှာနေတဲ့ကိုမင်းကလည်းသူ့ရဲ့ဒီကိုပိုင်အချင်းအလုပ်ချင်တဲ့ကနေဖဲ့ပြီးတော့မှဒီလိုအပ်နေသူတွေအတွက်ကိုမျိုးမျိုးစုံနဲ့ရအောင်လို့ရမုံငွေတွေရှာပေးနေတဲ့အကြောင်းအခုလိုပြောပြထားပါသေးတယ
်ကျွန်တော်ကတော့ဒီစင်ကာပူမှာကျွန်တော် logistics supervisor အနေနဲ့အလုပ်လုပ်နေတဲ့ဒီပြည်သူတယောက်ဖြစ်ပါတယ်ဒီအလုံးအချိန်နဲ့ကျွန်တော်ဒီ fundraising အချိန်နဲ့ဟိုအစာပိုင်းတော့မများခင်တော့အလုံးချိန်ကြာကြာကြာကြာဒီမှာအာတချို့ message တွေ reply ပြန်တယ်လောက်လို့ရတယ်နောက်ပိုင်းဒီ fundraising အပိုင်းတွေကများလာတယ်ဝန်ကြီးဌာနကလုပ်တဲ့ project တွေကလည်းများလာတဲ့အချိန်မှာကျွန်တော်တို့ကအလုံးချိန်မှာဘလို့မှကျွန်တော်တို့ဟိုလှုပ်တာလဲတာမရှိတော့ပေါ့မရှိတော့အတွက်ကျွန်တော်တို့ကအလုံးပြန်တော့မှပဲညပိုင်းမှာကျွန်တော်တို့အလုံးလောက်ရတယ်ပေါ့ပုံမှန်ကျွန်တော်ဆိုရင်ပုံမှန်ကျွန်တော်ရဲ့အိတ်ချိန်အညာဆိုပုံမှန်နှစ်နာရီဖြစ်ခဲ့တာတနည်းကြော်ခဲ့ပြီပေါ့ကျွန်တော်လိုပဲတခြား fundraiser တွေအကုန်လုံးလည်းဒီတိုင်းပါပဲညအရေးပြတ်တဲ့အတွက်ရုံးမှာနေ့လယ်ကျွန်တော်12နာရီနဲ့2နာရီထမင်းစာခြင်းရပါတယ်ကျွန်တော်အဲ့ဒီနေ့လယ်စာကိုကျွန်တော်မစားခဲ့တာတနည်းမီးပါရှိတော့ပါရှိပါပြီပေါ့အဲ့ချိန်မှာကျွန်တော်အိတ်ပါတယ်ဘလောက်ဖဲဟိုကိုယ်ရေဘလို့ဖြစ်ဖြစ်ကျွန်တော်တို့မှာဟိုမငြင်းညူရယ်ဘူးပေါ့နော်ကိုယ့်ထက်ဒုက္ခတွေအများကြီးခံစားနေရတဲ့ပြည်သူတွေရှိတယ်အဲ့ပြီးရင်ရှောင်ပုံးနေရတဲ့ CDM မာတွေ CB ရှောင်တွေရှိတယ်။ပြီးရင်အတက်ပြပြတိုက်ပွဲဝင်နေရတဲ့ကျွန်တော်တို့ PDF ရဲဘော်တွေရှိတယ်။ဒီလူတွေနဲ့ဆိုင်ရင်ကျွန်တော်တို့ BIPA ကဒီ fundraiser တွေအနေနဲ့ကတော့ခံစားနေရတာကတော့ဟိုကျွန်တော်တို့မှာနေစရာရှိတယ်စားစရာရှိတယ်ဝင်ငွေရှိတယ်။ကျွန်တော်တို့ခံစားနေရတာဒီအရေးပြတာလေးတစ်ခုပဲပေါ့နော်။ဒါပေမဲ့အဲဘလို့ပဲအခက်အခဲလေးဖြစ်ပါစေကျွန်တော်တို့ဟိုအနည်းငယ်တခါတလေစိတ်သက်သာတာမျိုးတော့ရှိမယ်ဒါပေမဲ့ကျွန်တော်တို့ဒီပြည်သူတွေကိုပြန်ကြည့်တယ် PDF တွေကိုအားယူတယ်အဲကျွန်တော်တို့ဒီ CDM တွေကို သူတို့ရဲ့ဒီခိုင်မာတဲ့ဆုံးဖြတ်ချက်တွေကိုပြန်ကြည့်ပြီးကျွန်တော်တို့အာယူပြီးတော့ကိုယ့်ရဲ့အခက်အခဲကိုပြန်ပြီးတော့မျိုးတင်ပြီးတော့ဆက်လက်ရှိလျှောက်ဟိုဖန်ရေးစည်းလုပ်နေရတာပေါ့
အခုလိုမျိုးပေါ့နော်ဒီအားဆိုင်ထုတ်ပြီးတော့ဒီရမုံငွေရှာပေးနေတာတွေကသူတို့အတွက်လည်းအကျိုးအမြတ်တစ်ခုခုရလို့လုပ်ပေးနေတာပါဆိုပြီးပြောတဲ့လူတွေရောဘယ်လိုမျိုးပြန်ပြောချင်ပါလဲရှင
်ကျွန်တော်တို့အတွက်ကတော့အကျိုးအမြတ်ကဘာရလဲဆိုတော့ကျွန်တော်တို့မြန်မာပြည်လူမျိုးဖို့အတွက်ဆိုတဲ့အကျိုးအမြတ်တစ်ခုပါပဲကျွန်တော်တို့ personally အကျိုးအမြတ်တစ်ခုမှမရှိပါဘူ
းအကျိုးအမြတ်ကတော့အိတ်ဆိုင်ရတယ်နိတို့တွေကဒီအခုဘောင်းရောင်းနေဆိုလို့ရှိရင်ဘောင်းလာကြောင်းလိုက်တာဘလောက်ဆိုပြီးတော့တို့ကကြောင်းညာထက်လိုက်တာပေါ့နော်အရင်ဆွတ်ဆူပြီးရောင်းတော့ဆိုလို့ရှိရင်အဲ့တော့တစ်ခါလေးဆိုရင်4000ကျွန်း5000လောက်ရောင်းသွားတာအဲ့ဒီရောင်းသွားတာကိုပတ်စံပို့ဖို့ကြတော့ဟာခေါင်းကကိုက်ပြီးတည်ရမလားသူပတ်စံကဟိုပို့ပါဒီကိုပို့ပါညွှန်ကြားချက်အတိုင်းတည်ကြလိုက်လို့ပေးရတာကိုဆိုတော့တယောက်တစ်ဦးရေကနေပို့လို့ရတယ်မဖြစ်ဘူးကိုနေတဲ့ကိုတိုင်းပြည်ကအစည်းအဝေးစည်းကမ်းတွေရှိရဲအခွန်ဘန်ဘာညာတွေရှိရဲဆိုအဲ့လိုမျိုးလူတွေခွဲရ9ယောက်ခွဲရ10ယောက်ခွဲရအဲ့လူ9ယောက်10ယောက်ကနေဒီ bank wire တွေလုပ်မယ်ဆို wire fee ကအနည်းဆုံး50 60အဲ့တော့အဲ့ဒါကိုဘယ်လိုလုပ်ကြမလဲဆိုတော့ site ကိုပါကိုပဲအဲ့လိုမျိုးပေါ့နော်အဲ့တော့ money online လဲ site ရတယ်အခု net pay ပေါ့ ngp pay လောက်တယ်ဆိုလဲ site ရတယ်အာပြီးတော့အာတို့ eod တမားတော့မသိဘူးမ eod မကြောင်းတော့နောက်ပြီးတော့ဒီအခုရိုးရိုးရံမုံငွေတွေဆိုလဲအဲ့လိုပဲရံမုံငွေကိုဒီသူတို့ပို့ခိုင်းတဲ့အတိုင်းပြည်ရဲ့ currency အတိုင်းပို့ရင်တော့နည်းနည်းသက်သာတယ် site ရတာဒါပေမဲ့ဟဲ့ US dollar နဲ့ပဲပို့ပါဟိုတံမိုးခိုင်းနေဆိုရင် US dollar to US dollar ပို့ site ရတယ်ဆိုတော့အမားတို့တွေကအမားတို့ကဘယ်လိုသဘောထားလဲဆိုတော့အမားတို့ကဒေါ်လာကြီးကိုဟိုလူရောငွေရောခွန်အားရောအချိန်ရောအကုန်ပေးပြီးလုပ်နေတယ်သူတွေအဲ့လိုပဲကိုယ့်ဟာကိုယ်ခံလန်းခံယူရတယ်အကုန်လင်းယူရတယ်တံပိုးလည်းထားတယ
်အခုဆိုရင်ပေါ့နော်ဒီစစ်တပ်အာဏာသိမ်းထားတာကနှစ်နှစ်ပြည့်သွားပါပြီကိုရီးယားလည်းဒီတအားသမျှအားစိုက်ထုတ်ပြီးတော့မှလှုပ်လာခဲ့တာနှစ်နှစ်ကြာပြီဆိုတဲ့အခါကျတော့နောက်ဘလောက်ကောရေရှည်လှုပ်သွားနိုင်မယ်လို့ထင်လဲရှင
့်အဲကျွန်တော်တဦးတယောက်အနေနဲ့ကတော့ကျွန်တော်ဒီတော်လန်ရေမပြီးမချင်ကျွန်တော်တို့မြန်မာပြည်လွတ်မြောက်မှုမရမချင်ကျွန်တော်ရေကုန်ရေကန်ပါဝင်သွားမယ်လို့ကျွန်တော်တန်လိုက်တန်ချထားပါဗျ။တ
ို့တွေမှာအဲ့ဒီခွန်အားရှိတဲ့အချိန်နေပေးတယ်ဆိုရင်ဟာနှစ်ခုကမြန်မာပြည်ကညီကောင်မောင်နှမဆွေမျိုးတွေအားလုံးကအားသာချက်လေ right တို့တွေကကြည်ကွယ်တယ်မြက်ကွယ်တယ်ကွယ်သိရမလားတို့တွေမှာဖန်ခံမှာကြောက်စရာမလိုဘူးကွယ်အဲ့တော့တို့တွေမှာအခွင့်အရေးပေးနေတယ်အချိန်နေပေးနေတယ်ပြီးတော့ခွန်အားရှိတယ်ခွန်အားဆိုတာလူရဲ့ခွန်အားစံမာနေသေးတယ်လုံနိုင် right nowငွေခွန်အားဝင်ငွေခွန်အားရှိတယ်အလုပ်ရှိနေသေးတယ် right ဆိုတော့ဟိုနောက်ပြီးတော့စုထားဆောင်ထားတာလည်းရှိတယ်ပေါ့နော်တနေ့လောက်တနေ့ဆောင်မဟုတ်တဲ့အခါကျတော့တို့အင်္ဂလိပ်လိုပြောရင်တော့ willing and able ပေါ့နော် willing လည်းဖြစ်တယ် able လည်းဖြစ်တယ်ဆိုရင်အဲ့ဒီ willing and able လူတွေကကိုနိုင်တာကိုဆက်လုပ်ကြရမယ်လူတိုင်းလူတိုင်း
အမေရိကကဒေါက်တာနနာမင်းဆွေစင်ကာပူကကိုမင်းကွန်းတို့လိုပဲမြန်မာနိုင်ငံအတွက်ကိုတအားသမျှကူညီပေးနေကြသူတွေတစ်ကမ္ဘာလုံးမှာရှိနေတာပါမြန်မာနိုင်ငံရဲ့အဝေးမှာရောက်နေကြပေမယ့်အားလုံးရဲ့ပုံမျှော်လင့်ချက်ကတော့မြန်မာနိုင်ငံမှာဒီဆက်အနာတိမ့်ဖို့အဆုံးသတ်ပြီးတော့မှဒန်းတူလွတ်လပ်မှုကိုအားလုံးပြန်လည်ခံစားနိုင်ကြစေဖို့နဲ့တရားမျှတမှုဆိုတဲ့အဓိပ္ပာယ်ကိုပြည်သူတိုင်းသိရှိခံစားနိုင်ကြစေဖို့ဖြစ်တယ်လို့ပြောကြပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မြန်မာပြည်ဒီမိုကရေစီရရှိရေးဆောင်ရွက်ပေးနေကြတဲ့နိုင်ငံဆောင်ကပြည်သူတွေအကြောင်းကိုဒီသတင်းပတ်ရဲ့လူမှုရှုခင်းအစီအစဉ်မှာမတ်စုမြတ်မွန်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဥတီမောင်တန်းကတလှည့်ပြောပြပေးပါမယ်ရှင
်။ဒီနိုင်ငံမှာပြည်အခွန်တသမတ်ရှိတဲ့မြင်းကလေးတနင်္လာနေ့အစောပိုင်းကလှုပ်ခတ်ခဲ့တာကြောင့်လူပေါင်း 2,300 ကျော်သေဆုံးခဲ့ကြပြီးတူရကီနဲ့ဆီးရီးယားမြောက်ပိုင်းအဆောက်အဦပျက်စီးတွေကြမှာကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်နေကြပါတယ်။အဒီငလျင်လောက်ပြီးနာယီပိုင်းအကြမှာခွန်တပ်မှခွန်ပြင်းအားရှိတဲ့နောက်ငလျင်တစ်ခုထပ်လုပ်ခဲ့ပါသေးတယ်။ယူကရိန်းတပ်ဖွဲ့တွေအတွက်ကနေဒါကလှူဒန်းလိုက်တဲ့ Leopard 2တင်ကားတွေဟာပိုလန်နိုင်ငံကိုတင်းငွေတွေကရောက်ရှိလာကြပါတယ်။ကနေဒါကာဝန်ဝင်ကြီးကသူ့ရဲ့ Twitter လူမှုစာမျက်နှာမှာဒီသတင်းကိုတင်ထားခဲ့တာပါတင်ကားတွေကလေငါနေဆင်းလာကြတဲ့တပ်ပုံကိုလည်းတင်ထားပါတယ်တရုတ်ကိုတာမြန်နိုင်မှုအတွက်အိန္ဒိယတပုတ်တရားကရေတပ်အင်အားကိုခိုင်းမာအောင်ပြင်ဆင်နေသလိုတခြားနည်းပညာပိုင်းမှာလည်းအမေရိကန်နဲ့ပူးပေါင်းဆောင်ရွက်ညှိနှိုင်းနေကြပါတယ်အိန္ဒိယနိုင်ငံအိန္ဒိယတပုတ်တရားမှာလေတင်တမော၂စီချထားမဲ့အစီအစဉ်ရလေတင်တမော INS Vikramaditya ကိုချထားနိုင်အောင်ပြင်ဆင်နေတာဖြစ်ပါတယ်
2023ခုနှစ်ဖေဖော်ဝါရီလ6ရက်တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုဥတီမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ပက်ထရစ်ဒီယာနဲ့ PJ အီလီယတ်တို့ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်ပါဒီညအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြေကြပါစေရှင်။
This program has come to you from the Voice of America, Washington.